Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau View American အတန်ကနေ2016ခုနှစ် March 26ရက်စနေညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေစတင်အတန်လွှင့်နေပါခင်ဗျာဒီညပိုင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါတော်တာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုကျွန်မအနားလောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးမှာပါ IS အစွန်းရောက်အကြံဖက်သမားတို့ရဲ့ဘာနာရေးဝန်ကြီးလက်ဖြစ်အကြံဖက်အုပ်စုရဲ့ပြည်ပရေးရာတာဝန်ရှိသူလက်ဖြစ်တဲ့အဘာအယ်ရာမန်မူစတာဖာအယ်ကွာဒူလီကိုအမေရိကန်တပ်ဖွဲ့တို့တုတ်တင်လိုက်ပါတယ်ဘက်ဒန်မြို့တော်တောင်ဖက်ကီလိုမီတာ40အကွာအာကစားကွဲမှာပုံဖောက်ခွဲတာကြောင့်လူ30ထက်မနည်းသေဆုံးပြီးတော့အများပြားဒဏ်ရာရသွားပါတယ်တောင်ဆန်းစုကြည်ကိုနယူးယောက်အခြေစိုက် Fortune Magazine ကနေ2016ရဲ့ဩဇာကြီးမားတဲ့ကမ္ဘာကောင်းဆောင်နံပါတ်3နေရာကိုရွေးချယ်လိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကြားရမှာပါကိုရန်နိုင
်။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့လာမယ့်ရက်ပိုင်းအတွင်းအစိုးရတစ်ကိုအာဏာလွှဲအပ်မဲ့အစီအစဉ်နဲ့ပတ်သက်ပြီး
ဒီမှာလုံးဝမလို့လဲဆိုတော့သက်သာဥထင်ကျော်ကလွတ်တော်မှာဂရုတစာရှိပြည်ပကနေဒီလိုလေလာလာတဲ့အချိန်မှာကျွန်တော်တို့သမရသိန်းစိန်နဲ့ကပိနဲ့အဟောင်းပေါ့နော်အဲ့ဒါကြိုးကြောင်းအဲ့တော့
ကျွန်တော်သမရရုံးရဲ့ဒုတိယညင်ကြားရေးမှူးချုပ်ဦးစော်ထေးပြောသွားတာဖြစ်ပါတယ်မကြခင်မှာအပြည့်စုံသားဆင်ရမှာပါဒါပြင်ထိုင်းမြန်မာနယ်စပ်တောင်ရင်းမြန်မာထိုင်းဘက်ကကန်ထိန်နိုင်ရန်စောက်တဲ့အပေါ်မှာမြန်မာဘက်ကကန့်ကွက်လိုက်တဲ့အကြောင်းတခါအပတ်စဉ်ကဏ္ဍတွေမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့စနေညတိုက်ရိုက်လီလိုင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင်းနဲ့မတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
။ IS အစွန်းရောက်အကြံဖက်သမားတွေရဲ့ဘာနာရေးဝန်ကြီးလက်ဖြစ်အကြံဖက်အုပ်စုရဲ့ပြည်ပရေးရာတာဝန်ရှိသူလက်ဖြစ်တဲ့အဘာအယ်ရာမန်မူစတာဖာအယ်ကွာဒူလီကိုအမေရိကန်တပ်ဖွဲ့ကတပ်ဖြတ်လိုက်နိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကမနေ့ကပြောပါရယ် IS တို့ရဲ့အစိုးရအဖွဲ့ဝန်ကြီးတွေကိုစနစ်တကျချေမှုန်းနေတယ်လို့မစ္စတာကာတာကပြောပါရယ်ဟာဂျီအိုင်မန်လို့လည်းလူသိများတဲ့ကွာဒူလီကိုအီဒရတ်သို့မဟုတ်စီးရီးယားနိုင်ငံတွင်မှတုတ်တင်ခဲ့တာလားစီးနေဝင်ရောက်မှုဒါမှမဟုတ်လေကြောင်းထိုးစစ်အတွင်းမှတပ်ဖြတ်နိုင်ခဲ့တာလားဆိုတာကိုတော့မစ္စတာကယ်ရီကပြောသွားခဲ့ပါဦးအမေရိကန်ကကွယ်ရေးအရာရှိရဲ့အဆိုအရကွာဒူလီဟာအနောက်နိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကိုလုပ်ဖို့ကြံစည်နေတာဖြစ်တယ်လို့ဆိုပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကဘယ်လ်ဂျီယမ်ဘရက်ဆဲလ်မြို့ကတိုက်ခိုက်မှုလို့အလားတူအကြမ်းဖက်တိုက်ခိုက်မှုမျိုးတွေကိုလုပ်ဖို့ကိပက IS တိုက်ခိုက်ရေးသမားတွေကိုကွာဒူလီကငွေကြေးထောက်ပံ့ပြီးတော့ကြိုးစားလှုပ်ဆောင်နေခဲ့တာဖြစ်တယ်လို့ကကွယ်ရေးဌာနအရာရှိကဆိုပါတယ်။ကွာဒူလီဟာအီရတ်ထောင်ကနေ2012ခုနှစ်အစောပိုင်းမှာလွတ်လာခဲ့တာဖြစ်ပြီးတော့သူ့ကိုအမေရိကန်ဒေါ်လာ9တန်းနဲ့ဖမ်းဝရမ်းထုတ်ထားတာလည်းဖြစ်ပါတယ်။
ဘယ်လ်ဂျီယမ်နိုင်ငံဘရက်ဆဲလ်စ်မြို့တော်ကလေဆိပ်နဲ့ရထားပူရောင်ရုံတစ်ခုလိုကိုအင်္ဂါနေ့ကတိုက်ခိုက်မှုအတွက်နောက်ထပ်တံတရားရှိသူတူဦးဟာဘယ်သူဆိုတာဘယ်လ်ဂျီယမ်အစိုးရရှေ့နေတွေတည်ထားပြီးဖြစ်ပြီးအဲ့ဒီလူကိုဖမ်းဝရမ်းထုတ်ထားပါတယ်ဖေကယ်စီလို့ပဲဖော်ပြထားတဲ့လူကိုဖမ်းဆီးမိန်ထုတ်ထားပြီးလို့ဘယ်လ်ဂျီယမ်ဖက်ဒရယ်ရှေ့နေရုံရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အကြံဖက်ဝါဒကင်ဆွဲတဲ့အဖွဲ့မှာပါဝင်မှုအကြံဖက်ဝါဒကင်ဆွဲတပ်ဖြတ်မှုတပ်ဖြတ်ဖို့ကြိုးစားမှုတွေနဲ့အခုလိုဖမ်းဝရမ်းထုတ်တာလို့ပြောပါတယ်ဖေကယ်စီဆိုသူဟာလုံခြုံရေးကင်မရာကနေရိုက်ယူထားတဲ့လေဆိပ်မှာအသေးခံပုံခွဲတိုက်ခိုက်သွားတဲ့သူနှစ်ဦးနဲ့အတူတွေ့ရတဲ့တတိယမြောက်ပုံခွဲသူဟုတ်မဟုတ်ဆိုတာကိုတော့ရှေ့နေရုံရဲ့ထုတ်ပြန်ချက်မှာအတည်ပြုမထားပါဘူး။ Figel Chef ဆိုတဲ့လူတစ်ယောက်ဟာဘယ်လ်ဂျီယမ်လေဆိပ်ကနေထွက်ပြေးသွားတဲ့အတွက်တန်တရားရှိနေတယ်ဆိုပြီးဘယ်လ်ဂျီယမ်သတင်းဌာနတွေကအစောပိုင်းမှာဖော်ပြကြပါတယ်။တောက်ကြနေတော့ကတော့ Brussels မြို့တော်မှာအကြမ်းဖက်ဝါဒတံပြန်ရေးလှုံ့ဆော်ချက်တစ်ခုအတွင်းလူ3ယောက်ကိုဖမ်းဆီးလိုက်တယ်လို့ဘယ်လ်ဂျီယမ်အစိုးရရှေ့နေတွေကပြောပါတယ်။တိုက်ခိုက်မှုအစ်တစ်ခုလုပ်ဖို့ကြံစီနေတယ်ဆိုတဲ့တန်တရားနဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာဂျာတာပရီနီကပြင်သစ်နိုင်ငံသားတယောက်ကိုဖမ်းခဲ့ပြီးတဲ့နောက်ဆက်တွဲတောက်ကြနေကဘယ်လ်ဂျီယမ်မှာစီးနှင်းရှာဖွေတာတွေလုပ်တာပ
ါပြီးခဲ့တဲ့သတင်းမှတ်တွင်ကဘရက်ဆဲလ်မြို့ကအပြစ်မဲ့ပြည်သူတွေကိုပြင်းပြင်းထန်ထန်တိုက်ခိုက်သွားတဲ့လုပ်ရန်နဲ့ပတ်သက်လို့ပတ်သက်မှုရှိသူဘသူကိုမဆိုတရားစီရင်နိုင်ရဲ့အတွက်အမေရိကန်ဘက်ကအပြစ်အဝအကူအညီပံ့ပိုးပေးသွားဖို့ဘယ်လ်ဂျီယမ်ဝန်ကြီးချုပ်ကိုကန့်လန့်ခဲ့တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်ဘယ်လ်ဂျီယမ်ဟာအမေရိကန်ရဲ့အနီးကမိတ်ဆွေဖြစ်တယ်လို့မဟာမိတ်နိုင်ငံလည်းဖြစ်တယ်လို့ပြောဆိုပြီးအထူးသဖြင့်အကြမ်းဖက်မှုတွေကိုနှိမ်နင်းနေကြတဲ့အချိန်မှာမိတ်ဆွေတွေနဲ့ပတ်သက်လာရင်အမေရိကန်တို့ကကြောထောက်နောက်ခံပေးထားတယ်လို့သူ့ရဲ့အပတ်စဉ်စနေနေ့မိန့်ခွန်းမှာမစ္စတာအိုဘားမားကပြောပါရယ် မစ္စတာအိုဘားမားရဲ့အဆိုအရဘယ်ဂျီယမ်တိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပြည်ထောင်စုထောက်လှမ်းရေးဘူရို CIA အဖွဲ့ဝင်တွေအဲ့ဒီကိုရောက်နေကြပြီလို့ဆိုပါတယ်။ဒီသတင်းပတ်အတွင်းမှာပဲ IS ကောင်းဆောင်ပိုင်းကိုဖယ်ရှားလိုက်နိုင်တယ်လို့စစ်မြေပြင်ထက်က IS ရတုရဲ့ထိပ်ပိုင်းကောင်းဆောင်တွေကိုပါတုတ်တင်လိုက်နိုင်ခဲ့ပြီးတော့ IS တို့ကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့လည်းမစ္စတာအိုဘားမားကပြောသွားပါတယ်။လာမယ့်သတင်းပတ်အတွင်းကျင်းပမယ့်နျူကလ িয়ার လုံခြုံရေးထိပ်သီးညီလာခံကိုဝါရှင်တန်မှာကျင်းပမှာဖြစ်တာကြောင့်ဒါဇင်နဲ့ချီတဲ့ကမ္ဘာကောင်းဆောင်တွေရောက်ရှိလာကြမှာဖြစ်ပါတယ်။ကမ္ဘာလူသားတွေရဲ့လုံခြုံရေးအတွက် IS တို့ကိုဘလို့ပူးပေါင်းချေမှုန်းသွားမလဲဆိုတာဒီညီလာခံကိုတက်ရောက်လာတဲ့ကောင်းဆောင်တွေနဲ့ပြန်လည်ဆွေးနွေးသွားမယ်လို့လည်းမစ္စတာအိုဘားမားကထည့်သွင်းပြောဆိုသွားပါတယ်ရှင်။
အီရန်နိုင်ငံမှာတောက်ကြနေညာကဘုံဖောက်ခွဲတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကကြေညာပါတယ်။ဘဂရက်မြို့တော်တောင်ဘက်ကီလိုမီတာ40အကွာအာကစားကွင်းမှာဘုံဖောက်ခွဲတာကြောင့်လူ30ထက်မနည်းတည်ဆုံပြီးတော့အများအပြားတန်ရရသွားတာပါဒေသတွင်းဘောလုံးပြိုင်ပွဲတစ်ခုအပြီးအားကစားသမားတွေကိုတာဝန်ရှိသူတွေကစုချင်းမြင့်နေခြင်းအတွင်းဘုံဖောက်ခွဲတာလို့ပြင်သစ်သတင်းဌာနကပြောပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်နယူးယောက်အခြေစိုက် Fortune Magazine ကနေ2016ခုနှစ်အတွက်ဩဇာကြီးမားတဲ့ကမ္ဘာကောင်းဆောင်စီးရင်ကိုထုတ်ပြန်လိုက်ပါတယ်။ဒီစီးရင်မှာဖော်ပြခံရသူတွေဟာထင်ရှားတဲ့သူတွေဖြစ်နိုင်တယ်လို့တချို့ကလည်းနာမည်ကျော်ကြားခြင်းမရှိပေမဲ့လို့လူသားအကျိုးပြုလုပ်ငန်းတွေကိုတနည်းနည်းနဲ့လုပ်ကိုင်ပေးနေကြသူတွေဖြစ်ပါတယ်။ဒီနှစ်စီးရင်ထဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတတိယနေရာမှာရှိနေပြီး Amazon Online Company ဦးဆောင်ညွှန်ကြားရေးမှူး Jeff Bezos ကပထမနေရာနဲ့ဂျာမနီဝန်ကြီးချုပ် Angela Merkel ကဒုတိယနေရာမှာအတည်ပြုရှိနေကြတာပါ။Amazon online company ဦးဆောင်ညွှန်ကြားရေးမှူး Jeff Bezos ကသူ့ရဲ့သူမသူတဲ့ဦးဆောင်မှုဆိုရင်ကြောင့်ရွေးချယ်ခံရတာဖြစ်တယ်လို့ဥရောပနိုင်ငံရေးမှာဆယ်စုနှစ်နဲ့ချီကြအောင်လွှမ်းမိုးနေတဲ့ဂျာမနီဝန်ကြီးချုပ် Angela Merkel ကတော့ရွှေ့ပြောင်းဒုက္ခတဲ့သက်တမ်းကျော်ကိုကယ်တင်ပေးခဲ့သူလည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဘသူကမှမျှော်မမထားတဲ့ရာစုနှစ်ဝက်လောက်ကြာအောင်ပိတ်ပင်ခံရတဲ့မြန်မာဒီမိုကရေစီရေးလမ်းကြောင်းကိုဦးဆောင်ပြောင်းလဲပေးခဲ့သူအဖြစ် Fortune Magazine ကဖော်ပြပါရယ်။ဒါအပြင်နှစ်စဉ်နဲ့တိုင်း Fortune Magazine ရဲ့ထင်ရှားသူစီးရင်တွေမှာပါလိရှိတဲ့ပို့ရဟန်မင်းကြီး Francis ကနံပါတ်၄နေရာမှာဖြစ်ပြီး Apple Company အကြီးအကဲ Tim Cook ကတော့နံပါတ်၅နေရာမှာအတီးတီးရွေးချယ်ဖော်ပြခံရတာဖြစ်ပါရယ်
။ Afghanistan နိုင်ငံရဲ့အမျိုးသားညီညွတ်ရေးဆိုရသက်တမ်းဒုတိယနှစ်တည်းနီးလာချိန်မှာနိုင်ငံကောင်းဆောင်တွေပေါ်လူလူရဲ့မကျေနပ်ချက်မြင့်မားနေတယ်ဆိုတာ BBG Gallup အဖွဲ့ပူးတွဲကောက်ယူတဲ့လူလူစစ်တမ်းအသစ်မှာတွေ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့စစ်တမ်းမှာပါဝင်တဲ့လူ81ရာခိုင်နှုန်းကအတိုင်းအတာတစ်ခုအထိဒါမှမဟုတ်လုံးဝပဝင်မကြဘူးလို့ပြောကြပါတယ်။19ရာခိုင်နှုန်းကပဲအတိုင်းအတာတစ်ခုအထိဒါမှမဟုတ်လုံးဝကျေနပ်တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်နယ်34ခုမှာနေထိုင်သူတွေတဲကတနင်္ဂနွေလုံးကိုကိုစားပြုနိုင်မဲ့အရွယ်ရောက်သူပေါင်း2500ကိုအော်တိုဘာလ28ရက်နေ့ကနေနိုဝင်ဘာလ17ရက်နေ့အထိစစ်တမ်းကောက်ယူခဲ့တာပါအစိုးရအပေါ်ဘဝင်မကြတာဟာအာဖဂန်နစ္စတန်နိုင်ငံရဲ့လူမျိုးစုအမျိုးမျိုးနဲ့လူဦးရေမျိုးမျိုးကြားမှာကြဲကြဲပြန့်ပြန့်ရှိနေတာကိုစစ်တမ်းမှာတွေ့ရပါတယ်လက်ရှိသူတို့ရဲ့အခြေအနေကိုလွန်ခဲ့တဲ့တစ်နှစ်ကနေနိုင်ရှင်ပြဖို့စစ်တမ်းကောက်ယူတဲ့နေ့ကနေနောက်12လအကြာမှာရှိလာမဲ့ဘဝအခြေအနေကိုခန့်မှန်းပြောဖို့စစ်တမ်းမှာပါဝင်သူတွေကိုမေးခဲ့ပါတယ်အဲဒီမှာ69ရာခိုင်နှုန်းနီးပါးကသူတို့ရဲ့ဘဝအခြေအနေဟာလွန်ခဲ့တဲ့တစ်နှစ်ကနေနှိုင်းရှင်ရင်အတိုင်းအတာတစ်ခုအထိဒါမှမဟုတ်အများကြီးပိုပြီးဆိုးလာတယ်လို့ဖြေကြပါတယ်။30ရာခိုင်နှုန်းကပဲပိုပြီးတော့အပြုသဘောဆောင်တဲ့တုံ့ပြန်ချက်မျိုးပေးတာရှိပါတယ်
။ The Rolling Stones တေဂီတာအဖွဲ့ဟာမြူးမြူးကြွကြွအသေးချင်းတွေတီးဆိုဖျော်ဖြေရင်းရာဇဝင်တွင်မဲ့သူတို့ရဲ့တေဂီတာအဖွဲ့ကိုနောက်ထပ်သမိုင်းမတိုင်စိုက်ထူလိုက်ပါပြီ။မနေ့ညကကျင်းပတဲ့ British Rock အစိုးရရဲ့ဂီတဖျော်ဖြေပွဲကိုလူပေါင်း5000ကျော်လာရောအားပေးခဲ့ကြတာပါ။rock guitar ကိုကျူပါအစိုးရကနှစ်တွေဆဲချီကြအောင်ပိတ်ပင်ကတ်တက်ခဲ့တာကြောင့်လဲဒီလိုအခမဲ့ဖျော်ဖြေတဲ့ပွဲကိုလူတွေကမျောလင့်ခဲ့ကြပါတယ်။ guitar ဆိုတာလူတိုင်းအတွက်ဖြစ်ပြီးကိုကြိုက်တဲ့ guitar ကိုဘာပြဿနာမှမရှိဘဲနားထောင်နိုင်ခွင့်ရှိရမှာဖြစ်တယ်လို့ကျူပါမှာအပြောင်းလဲတွေစပြီးဖြစ်ပေါ်လာတဲ့အနေနဲ့ဒီ guitar ပွဲကိုကျေးဇူးတင်ရမလို့ဖြစ်နေပြီလို့ခီးသွားလုပ်ငန်းလုပ်ကိုင်းသူ Rini Rapaniana ကပြောပါတယ်။ကဘာတဝန်းကလူတွေကလည်းဒီဂီတာပွဲကိုကြည့်ရှုဖို့ကျူဘာနိုင်ငံကိုရောက်လာကြတာပါဒီသတင်းမှာအစောပိုင်းတုန်းကအမေရိကန်သမ္မတဥဘာမားဟာနှစ်ပေါင်း90အတွင်းကျူဘာနိုင်ငံကိုသမ္မတတယောက်အနေနဲ့လာရောက်ခဲ့တဲ့သမိုင်းဝင်အထိမ်းအမှတ်သတင်းပတ်ကို Rolling Stones တေဂီတာနဲ့အဆုံးသတ်ပေးလိုက်တာလည်းဖြစ်ပါတယ် လွန်ခဲ့တဲ့တနှစ်ကျော်လောက်ကတည်းကစလို့ကျူဘာအမေရိကန်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့မစ္စတာအိုဘားမားကစပြီးတော့ခြေလှမ်းခဲ့တာဖြစ်ပါတယ်ရှင်
။ဂျပန်နိုင်ငံရဲ့အကြီးအကဲယထာအသည်ဟိုကိုင်ဒိုရှင်ကန်ဆန်ဟာရှင်ဟာကူဒတ်ရဲ့ဟိုကူဒိုဘူရာကနေဒီကနေ့မနေ့အစောပိုင်းကထွက်ခွာပြီးယထာလိုင်းသစ်စတင်လိုက်ပါပြီ။ဒါဟာဖြင့်နိုင်ငံရဲ့မြောက်ဖက်အစွန်ဆုံးမှရှိတဲ့ကျွန်းနဲ့အဓိကကျွန်းမကြီးဖြစ်တဲ့ဟွန်ရှူးကျွန်းတို့ကြားမြန်နိုမီယထာနဲ့တွာလာနိုင်တော့မှာဖြစ်ပါတယ်။ရောက်လိုင်းကောင်းကိုဖြတ်ပြီးခီးတွေတွေကိုမြို့တော်ထိပို့ပေးမယ်ဒီကြည်စံယထာလမ်းပိုင်းတိဆောက်ရေးကို1982ခုနှစ်ကတည်းကစလုပ်ခဲ့တာပါ။ရောက်လိုင်းကောင်းဟာ 53.85 ကီလိုမီတာအရှိရှိပြီးလိုင်းကောင်းဖြတ်သွားတဲ့အနက်ဆုံးနေရာကပင်လယ်ရေမြေနဲ့ပြင်အောက်240မီတာမှာရှိပါတယ်။ Second လိုင်းကောင်းလို့ခေါ်တဲ့အခုလိုင်းကောင်းဟာကမ္ဘာအနက်ဆုံးယထာလမ်းရောက်လိုင်းကောင်းပါ။ကမ္ဘာပေါ်မှာအရှည်ဆုံးရောက်လိုင်းကောင်းဖြစ်တဲ့ Channel လိုင်းကောင်းနဲ့မလီမွေးမှာတိဆောက်ထားတာဖြစ်ပါတယ်။အခုယထာလိုင်းတဲ့ဟာတူချူမျိုးတော်ကနေဟာကူတတ်တဲ့မျိုးကို၄နာရီကျော်လေးပဲကြာပြီးအရင်ကကြာချိန်တက်တနာရီနီးပါးလျှော့သွားမှာပါဒီကနေ့မနေ့အစောပိုင်းကဟိုကိုင်ဒိုရှင်ကန်ဆန်ပထမဆုံးယထာထွက်တာကိုလူ900လောက်သွားကြည့်ကြတယ်လို့ဂျပန်နိုင်ငံတွင်းသတင်းတွေကပြောကြပါတယ
်မတ်လ22ရက်နေ့ဘရဆဲလ်အကြမ်းဖက်တိုက်ခိုက်မှုကြောင့်အစိုးရရဲ့စုံစမ်းထောက်လှမ်းရေးတပ်ဖွဲ့တွေကြားတရင်အချက်လက်တွေပို့ပြီးတော့ဖလှယ်ဖို့လိုအပ်နေတယ်ဆိုတာကိုမိမောင်းထိုးပြလိုက်တာဖြစ်တယ်လို့ဥရောပအစိုးရအရာရှိတွေကပြောပါတယ်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကအကြမ်းဖက်မှုဆိုင်ရာပညာရှင်တွေကလည်းအစွန်းရောက်အကြမ်းဖက်အဖွဲ့အစည်းတွေလူမှုကွန်ရက်တွေအသုံးပြုနေကြတာကိုထောက်ပြလိုက်ပြီးတော့အကြမ်းဖက်မှုပပျောက်ရေးကြိုးပမ်းမှုမှာနှီးပညာဆိုင်ရာကုမ္ပဏီတွေပူးပေါင်းပါဝင်တင်တယ်လို့ဆိုလိုက်ပါတယ်အစွန်းရောက်အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုဟာတက္ကပါလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်လာပြီလို့အမုံတရားကိုအခြေခံတဲ့အဖွဲ့တွေကိုစောင့်ကြည့်နေတဲ့ကျွမ်းကျင်ပညာရှင်တွေကဆိုကြပါတယ်ဥရောပဟာအရှေ့အလယ်ပိုင်းမြောက်အာဖရိကတိုက်ရဲ့ဝင်မောက်ဖြစ်နေပြီးတချို့ဒေသတွေကို IS တို့မဟုတ် Al-Qaeda တို့ကတောင်ထိန်းချုပ်ထားတယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကအစွန်းရောက်အမုံတရားဆိုင်ရာလေ့လာရေးဌာနညွှန်ကြားရေးမှူး Brian Levin ကပြောပါရယ် Jihad အစွန်းရောက်တက္ကရေးသမားတွေဟာအမေရိကန်နိုင်ငံမှာထက်ဆိုင်ရင်ဥရောပနိုင်ငံတွေမှာထောင်ချီဝင်ရောက်နေကြပြီလို့ယုံကြည်ရပေမဲ့အမေရိကန်နိုင်ငံတွင်အကြမ်းဖက်မှုစုံစမ်းစစ်ဆေးမှုပေါင်း900ကျော်ကိုလွတ်ကိုင်းနေတယ်လို့ဗဟိုစုံစမ်းထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူး James Comey ကအောက်တိုဘာလအတွင်းကပြောခဲ့ပါရယ်အကြမ်းဖက်အဖွဲ့တွေကိုထောက်လှမ်းနေတဲ့ Simon Wiesenthal Senator က Robin Abraham Kuba ကလည်းအခုလိုပြောတာပါ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့အစိုးရတက်ကိုအာဏာလွှဲအပ်ဖို့ပြင်ဆင်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။လာမယ့်မတ်လ30ရက်နေ့မှာသမရတက်ကိုလက်ရှိသမရကအနာလွတ်အပ်ပြီးမဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းရေးကိစ္စအတွက်လက်ရှိဆိုရဘက်ကအသင့်ဖြစ်နေပြီလို့နိုင်ငံတော်သမရာယုံတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်အစိုးရတက်မှာပါဝင်မဲ့ဝန်ကြီးတက်တွေအနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကိုသွားရောက်လေ့လာနိုင်ဖို့စီစဉ်နေသလိုဝန်ကြီးတက်တွေအတွက်အင်အားလွှဲအပ်ရေးစီမံပေးနေတယ်လို့လည်းနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီဝင်တွေကပြောပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးပြည်ထောင်စုလွှတ်တော်ကတင်မြှောက်လိုက်ပြီးဖြစ်တဲ့သမရသည့်ဦးထင်ကျော်ကိုလက်ရှိအစိုးရသမရဦးသိန်းစိန်ကသူ့တက်တန်းကုံအပြီးအုပ်ချုပ်ရေးအာဏာကိုလာမယ့်မတ်လ30ရက်နေ့မှာသမရအိမ်တော်မှာအခမ်းအနားနဲ့တာဝန်လွှဲအပ်မှာဖြစ်တယ်လို့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီဝင်လည်းဖြစ်နိုင်ငံတော်သမရယုံဒုတိယညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးစော်ထီက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်နံ
ပါတ်1ကပြောပြောင်းရင်းခံတာပေါ့နော်အိမ်တော်မှာလုံးဒီမှာလုံးဝအဘလိုလဲဆိုတော့သဘရဦးထင်ကျော်ကလွတ်တော်မှာဂရိသစာကြည့်ယူပြီးရမယ်အိမ်တော်လာလာတဲ့အချိန်မှာကျွန်တော်တို့သမရဦးသိန်းစိန်နဲ့ကျွန်တော်တို့ကဘိနဲ့အဟောင်းပေါ့နော်အဲ့ဒါကြိုးဆုံးပဲအဲ့တော့သမရအတင်နဲ့ကဘိနဲ့အတက်ပေါ့နော်အဝန်ကြီးဆိုရှိပါနဲ့အဲ့ရှိမောင်မှာသူကသမရပြလင်ပေါ့နော်ပြလင်ရှိမောင်မှာနိုင်ငံတော်သမရအဆောင်ရောင်ဆိုပြီးတော့သတ်မှတ်ထားတဲ့ရှေ့ဆလဲပေါ့နော်အဲ့ကောင်ကဲပါလဲပြီးရနဲ့အဲ့သမရဦးသိန်းစိန်နဲ့ထွက်ခွာပေါ့နော်နောက်ဝန်ကြီးဟောင်းနေကြီးတွေနဲ့ချင်းချင်းလှုပ်ဆက်ပြီးထွက်အဲ့အပြင်နဲ့ညာပိုင်းကျရင်တော့သမရအတေရဲ့အစီအစဉ်နဲ့မျက်လာစာပေါ်ပေါ့နော်အကြမ်းကြီးမတ်လ30ပေါ့နော်30ဟိုဘက်ဒီဘက်ကြောလာတယ်ဒီကြားထဲအကြောင်းလည်းမရှိဘူးပေါ့နော
်သမရအတေဦးထင်ကျော်ကအဆိုပြုပြီးပြည်တော်စုလွတ်တော်ကအတည်ပြုထားတဲ့ဝင်ကြီးတစ်တွေအတွက်လည်းသူတို့တာဝန်ယူမဲ့ဝင်ကြီးဌာနတွေကဝင်ကြီးတွေရဲ့လက်ရှိလုပ်ကိုင်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုတွားရောက်လေ့လာဖို့အစီအစဉ်ကိုလည်းအနိုင်ရပါတီ NND ကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သမရယုံဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေးကရှင်းပြပါတယ
်30ရက်နေ့မတိုင်ခင်ပေါ့နော်မတိုင်ခင်မှာသက်ဆိုင်တဲ့ဝင်ကြီးတွေကကိုယ်နဲ့သက်ဆိုင်တဲ့ဝင်ကြီးဌာနတွေကိုတွားပြီးတော့တွားရောက်ကြည့်ရှုတာတော့ပါလို့ပထမပိုင်းမှာလုံးမယ်လို့ပြောတာတော့ကျွန်တော်တို့ဘက်ကလည်းဝင်ကြီးတွေလာ တဲ့ကဟိုမူလကလေးတိုင်းကျွန်တော်တို့ရှင်းလင်းပြင်ပြဖို့ဟောအဲ့ဒါလေးသိဝင်နေတဲ့ကျွန်တော်တို့အစည်းအဝေးတွေလုပ်ပြီးတော့လှုပ်ထားတာရှိတယ်ကျွန်တော်တို့ကတော့ဒိတ်တောင်းတာတော့နော်ဘယ်နေ့လာမလဲအဲ့ဒါကျွန်တော်တို့ဝန်ကြီးဌာနတွေကိုအကြောင်းကြားပြီးတော့ဝန်ကြီးချုပ်တွေလာတဲ့ကဘယ်လိုဘယ်လိုရှင်းကြလင်းကြဆိုအဲ့ဒါမျိုးနဲ့ကြားအောင်ပါဟုတ်တော့အဲ့ဒါလည်းဒိတ်ကျွန်တော်တို့မတိသေးဘူးပေါ့နော
်ဒါအပြင်အစိုးရတက်မှာပါဝင်မဲ့ဝန်ကြီးတက်တွေအတွက်နိုင်ငံတော်ကစီစဉ်ပေးထားတဲ့အင်ယာတွေနဲ့ပတ်သက်ပြီးတော့လည်းစနစ်တကျလွှဲပြောင်းပေးရနိုင်ဖို့အရေးစီစဉ်ပေးနေတယ်လို့ဥစောထေကပြောပါတယ
်အရင်ဆုံးကကျွန်တော်တို့နားစာထက်မှာအထူးစီမံခန့်ရခိုင်နေအဲ့တော့ဟိုဝန်ကြီးဦးသိန်းကပေါ့နော်အဲ့ဒါနဲ့ခိုင်နေခိုင်ပြီးတော့အခုနောက်ပိုင်းအဲ့ဒီနေရောစီဝင်အိမ်တော်တွေအဲ့ဒီဝန်ကြီးအင်ယာတွေသူ့ဝန်ကြီးအင်ယာတွေထိန်းသိမ်းနေပေါ့နော်ထိန်းသိမ်းတော့အဲ့မှာဝန်ကြီးဟိုကျွန်တော်တို့ကဘလောက်မဆုံးထားဆိုပြီးတော့အမှားကညွှန်ကြားထားတာရှိတယ်ဒါနဲ့ဒီကျောင်းရှိပေါ့နော်ကျောင်းရှိပြီးတော့ဘာကြောင့်ဆုံးပြီးတော့ကျောင်းရှိခိုင်တာလဲဆိုတော့အိမ်မှာကျွန်တော်တို့သူတို့လက်ခံစဉ်ကရရှိခဲ့တဲ့အနေအထားအတိုင်းကိုပြန်ပြင်ပေးရတာပေါ့နော်။အုံမီလုံးကျွမ်းတာဒီပိုက်မလာတာကအဆပေါ့နော်။အဲ့အမျိုးကြီးအကုန်လုံးပြန်ပြင်ခိုင်းမူလားရရှိခဲ့ရက်ခံရရှိစဉ်ကအနေအထားတိုင်းပြန်ပြီးတော့ပြင်ပေးမကောင်းရင်ပြင်ပေးပြင်ပေးပြီးရတယ်ပြန်ပြီးတော့ပြောပြောဆိုပြီးတော့အဲ့လိုလှုပ်ထားတာလှုပ်ထားတော့အခုဝင်ကြီးတွေကဝင်ကြီးတွေတွေကသူတို့လွတ်တော်မှာကျန်းကျင်ပြီးတော့ဝင်ကြီးတွေဖြစ်ပြီပေါ့နော်။ကျန်းကျင်ပြီးတော့ဝင်ကြီးတွေဖြစ်ပြီအဲ့ချိန်ကသမရအတ္တကနေပြီးတော့ဝင်ကြီးဌာနနဲ့လူနဲ့ပေါ့နော်တွဲပြီးတော့ခန့်တဲ့အမိန်ထုတ်မှာပေါ့နော်။အဲ့ထုတ်ပြီးရတဲ့ဝင်ကြီးအရာတွေမှာသူတို့ဆက်ပြီးတော့နေကြပြီပေါ့။အဲ့မနေရင်ဆက်ကြမှာဟိုတင်ပြီးတော့အဲ့ဒီဘက်ကနေပြီးတော့ခွဲဝေပြီးတယ်ဘယ်အိမ်ကြီးနေဘယ်အိမ်ကြီးနေပေါ့နော်။အဲ့လိုနဲ့ပတ်သက်တော့ကျွန်တော်တို့ကဟိုကျွန်တော် transition ပြန်ဦးဝင်တိုင်ကောင်းအောင်နဲ့အဖွဲ့နဲ့အရာတွေလိုက်ပြတာရှိတယ်ပြီးခဲ့တဲ့စနေတနေ့နေ့ဟုတ်ကဲ့
။နိုင်ငံမှာနောက်အနာဂတ်အုပ်ချုပ်ရေးအာဏာအလွှဲပြောင်းလုပ်ရမယ့်အချိန်ကာလအတိုင်းအာဏာလွှဲပြောင်းရေးတာဝန်အနှင်းရေးဆိုင်ရာကိစ္စရပ်တွေကိုအစိုးရအနေနဲ့စနစ်တကျဆောင်ရွက်လုပ်ကိုင်နိုင်အောင်လဲစီစဉ်ဆောင်ရွက်ထားပါတယ်လို့ဦးစောထေကဆိုပါတယ်။အစိုးရတစ်တရက်ဖွဲ့စည်းနိုင်တဲ့အထိပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ဦးဆောင်မဲ့အစိုးရတင်တဲ့လက်ရှိအစိုးရကြားအာဏာလွှဲပြောင်းမှုချုံးမွေ့စေရေးအတွက်နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီတရက်ဖွဲ့စည်းခဲ့ပြီးလက်ရှိအစိုးရနဲ့ NLD တို့အကြားတာဝန်လွှဲပြောင်းရေးဆိုင်ရာကိစ္စရပ်တွေကို၅ချိန်အထိတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အခုဆိုရင်အာဏာလွှဲပြောင်းရေးကိစ္စအတွက်အသင့်ဖြစ်နေပြီဖြစ်ကြောင်းနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုကော်မတီကပြောဆိုလိုက်တာပါနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီမှာတော့ကော်မတီဥက္ကဋ္ဌအဖြစ်ပြည်ထောင်စုဝန်ကြီးဦးလာထွန်းကော်မတီဝင်တွေအဖြစ်ဝန်ကြီးဦးရထွန်းသမ္မတရုပ်ညွှန်ကြားမှုချုပ်ဦးလာထွန်းစားလို့ရဝန်ကြီးဌာနဒုတိယညွှန်ကြားမှုချုပ်ဦးမောင်မောင်အောင်နဲ့သမ္မတရုပ်ဒုတိယညွှန်ကြားမှုချုပ်ဦးစော်ထေတို့ပါဝင်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အသွင်ကူပြောင်းရေးအဖွဲ့ဘက်ကတော့အဖွဲ့ခေါင်းဆောင်အဖြစ်ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်အဖွဲ့ဝင်တွေအဖြစ်ဒေါက်တာမျိုးအောင်နဲ့ဒေါက်တာအောင်သူတို့ပါဝင်ပါတယ်ရှင်
။လာမယ့်ရက်ပိုင်းတွင်ဆွေရသစ်ကိုအာနာလွဲအဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးတော့အမှတ်စုမှန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းမြန်မာနယ်စပ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။မြန်မာထိုင်းနယ်စပ်ကတောင်ရင်းမြစ်မှာထိုင်းနိုင်ငံဘက်ကမြေရည်တွေတိုက်စားမှုတွေမရှိစေဖို့အတွက်ကမ်းထိန်နိုင်ငံတွေကိုတိစောက်နေတာနဲ့ပတ်သက်လို့မြန်မာဘက်ကရှီတန်းတပ်ရင်း19နဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတွေနေကြားဆောင်တပ်တွေကမတ်လ24ရက်နေ့ကဆက်မလုပ်ဖို့တားဆီးကန့်ကွက်ခဲ့တာကြောင့်ထိုင်းဘက်ကရပ်တန့်သွားခဲ့တယ်လို့ဆိုပါတယ်ဒီအကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်နဲ့တက်ခရိုင်မဲဆောက်မြို့ကိုခြားထားတဲ့တောင်ရင်မြစ်ကိုပြီးခဲ့တဲ့ဆယ်နှစ်ခန့်ကစပြီးထိုင်းနိုင်ငံဘက်ကနေကမ်းထိန်နိုင်ငံတွေတစတိစောက်လာခဲ့တာပါ။နေကြားတလျှောက်မှာနေထိုင်နေတဲ့ဒေသခံတွေအနေနဲ့ဘေးအန္တရာယ်လုံခြုံမှုရှိစေဖို့နဲ့မြေရည်တွေကြီးတဲ့အခါမှာလဲစိုးဝါးတဲ့ရေဘေးတံကိုမခံစားရစေဖို့အတွက်ထိုင်းနိုင်ငံဘက်ကကမ်းထိန်နိုင်ငံတွေကိုတိစောက်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဘက်ကတော့ကမ်းထိန်နိုင်ငံတွေမတိစောက်နိုင်ခဲ့တာကြောင့်ရေလမ်းကြောင်းလွဲတာတွေဖြစ်လာပြီးတောင်ထွနေတဲ့ကျွန်းတွေဟာနှစ်နိုင်ငံသူပိုင်ကိုပိုင်အငင်းပွားစရာတွေဖြစ်လာပါတယ်။အခုအခါမှာတော့ထိုင်းနိုင်ငံဘက်ကတောင်ရင်းမြစ်တလျှောက်မှာကမ်းထိန်နိုင်ငံတွေထပ်မံတိစောက်လာတဲ့အခါမှာတော့မြန်မာဘက်ကတားဆီးမှုတွေလုပ်ခဲ့တယ်ဆိုပြီးမြဝတီခရိုင်ရဲစခန်းကတာဝန်ကျရဲဝန်ထမ်းတဦးကအခုလိုရှင်းပြပါတယ်။
ဒါကတော့ဘာလို့လဲခုနကရမှလောက်ကြပါလို့ဒီဘက်ကပြောတော့ဟိုဘက်ကလည်းမလုပ်တော့ဘူးသူလည်းပြန်သွားတ
ယ်မြန်မာဘက်ကစစ်တပ်နဲ့ရဲနေကြဆောင်တပ်တွေကတားဆီးခဲ့တာကြောင့်မလ24ရက်နေ့တရက်ထဲပဲထိုင်းနိုင်ငံဘက်ကလုတ်ခဲ့ပြီးနောက်ရက်တွေမှာတော့တိစောက်မှုတွေရန်နာလိုက်တယ်လို့ဆိုပါတယ်နေ့20ကြာမြဝတီမြို့မှာနေထိုင်လာခဲ့တဲ့ဒေသခံတဦးကတော့ထိုင်းနိုင်ငံတစ်ဖက်တည်းကပဲကမ်းထိန်နိုင်ငံတွေတိစောက်နေတဲ့အတွက်မြန်မာဘက်ကမြေတွေဆုံးရှုံးနစ်နာမှုတွေဖြစ်ရတယ်လို့လည်းပြောပါတယ်ကျွန
်တော်ဒီလိုရောက်လာနေ့20ရှိပါပြီဟုတ်ကဲ့တန်းသိနေရတယ်လောက်တခါကြတော့ဒီဘက်ကပြိုကုန်လာတယ်ကပြိုတခါတခါပြိုရင်ပေ50တစ်နှစ်တစ်နှစ်ကိုပြိုသွားတယ်အဲ့လိုမျိုးဒီလည်းကျိုးနဲ့ပြိုသွားတယ်ပေါ့နော်ကျွန်တော်ပမာပြေအရင်ကတည်းကလည်းမွဲနေတဲ့ခါကြတော့ဒီတန်းသိနေရတယ်မလုံနိုင်ဘူးလေအာဘယ်သူမှမစောက်ပေးတာမျိုးဒီမြောက်ဒီမျိုးဟိုအစောက်ပြေတော့ပဲစောက်ပေးတယ်ကျန်တဲ့နေရာတွေမှာ အကောလုံးကျွန်တော်ပမာဆိုးရပမာဆောင်းနိုင်လို့လဲသူတို့ဘက်ကရောက်ထားတာရှိတယ်အချို့နေရာတန်းပြိုတော့ရေလေကျွန်းနေဖြစ်ဖြစ်ပြီးတော့မျိုးရီယာကိုရောက်သွားတယ
်ပြီးခဲ့တဲ့၃နှစ်ခန့်ကထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်ကြီးကြီးတဲ့အခါမှာလဲထိုင်းနိုင်ငံဘက်ကရေဘေးဒဏ်ကိုစိုးဝါးစွာမခံစားရပေမဲ့မြောက်ရီမြို့ဘက်မှာတော့ကမ်းထိုင်းနိုင်ငံတွေတိဆောက်ထားတာအနည်းငယ်ပဲရှိတာမို့တောင်ရင်းမြစ်ဘေးနေထိုင်နေကြတဲ့ပြည်သူတွေရဲ့နေအိမ်တွေဟာအလုံးလိုက်ရေထဲမျောပါသွားခဲ့တာပါအရင်တုန်းကလည်းကမ်းထိုင်းနိုင်ငံတွေကိုထိုင်းနိုင်ငံဘက်ကပဲဆောက်လုပ်တဲ့အခါမှာမြန်မာဘက်ကကန့်ကွက်မှုတွေရှိခဲ့ပြီးချစ်ချည်ရေးတရားပိတ်ခဲ့ပြီးနှစ်ဖက်ကုန်စည်စီးဆင်းမှုတွေရပ်နားခဲ့ရတဲ့အထိပြင်းမာမှုတွေရှိခဲ့တယ်လို့လည်းနေဆက်နေပြည်သူတို့ကအခုလိုပြောပြပါဗျာ။ဟုတ
်ကဲ့လုံခဲ့တဲ့50နှစ်လောက်ကကန့်ကွက်ခဲ့တော့ငါပမာပြည်ရဲ့ဒီကုန်လိုင်းကြောင်းနဲ့အနေနဲ့ကုန်စည်တွေပိတ်ဆို့မှုတွေလောက်တယ်။နောက်ဒီတရားကြီးပိတ်သွားတဲ့စီတီဖြစ်သွားခဲ့တယ်ပေါ့။နောက်လုံခဲ့တဲ့10နှစ်လောက်ကအခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပမာဘက်ကကန်နေလောက်ဝင်မှပြောပြီးတော့မှဒီတရားကိုပြန်လည်ဖွင့်လှစ်ထားလာမှာသူတို့အဲ့ကန်နေနိုင်ရင်လောက်ဝင်မှဒီလမ်းနေလောက်ဝင်မှဆိုပြီးတော့ပြောပြီးတော့ခါကြတော့မှအဲ့တော့မှဒီတရားကိုပြန်ဖွင့်ပေးရပါ။အခြားလမ်းမကြီးပဲလောက်ဖြစ်သွားတာဒါမှကန်နေနိုင်ရင်ကအဲ့ဆယ်ဂိတ်တစ်ခုပဲရှိတယ်။ကျန်တဲ့ဘက်ကကျန်တဲ့ဘက်တွေကဒီကန်နေနိုင်ရင်မရှိဘူး
။အခုဆိုရင်ထိုင်းနိုင်ငံဘက်ကတော့နေဆက်တောင်ရင်မြစ်တစ်လျှောက်မှာရှိတဲ့နေရာအတော်များများကိုကမ်းထိုင်းနိုင်ငံတွေတိဆောက်ပြီးနေပြီဖြစ်ပေမဲ့မြန်မာဘက်ကတော့ကမ်းထိုင်းနိုင်ငံတွေကအနည်းငယ်သာရှိနေတာပါလက်ရှိမှာတော့မြဝတီမဲဆောက်ကြားမှာရေလေကျွန်းတစ်ခုရှိနေပြီးနှစ်ဖက်လုံးကသူပိုင်ကိုပိုင်နယ်မြေဖြစ်သတ်မှတ်ထားတာအဲ့ဒီနေရာမှာမြန်မာဘက်ကလက်လောက်လက်စားဈေးတယ်တွေသာနေထိုင်နေကြပါတယ်ရှင
်ထိုင်းကြီးသား view သတင်းတော်မှအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ဒီမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မတ်စုမြတ်မောင်ကအစီအစဉ်တင်ဆက်ပြီးတော့ကိုသားညုံနဲ့အတူတင်ဆက်ပေးထားပါခင်ဗျာ။
ကွန်ရက်တွေပေါ်မှာတော့လေအမေရိကန်သမ္မတရွေးကောက်ပွဲကိစ္စတွေတော်တော်လေးနေရာယူလာနေပြီကိုသားညုံသတိထားမိလား
ဒီမှာကသမ္မတလောင်းဖြစ်ဖို့အတွက်တောင်မှအစစ်စစ်ရွေးကောက်ပွဲတွေနဲ့ပြန်ရတာဆိုတော့ဒီပြန်ဆိုင်ကြတဲ့ရေချိန်မြင့်လာလေလေဆွေးနွေးစရာတွေကများလာလေလေပဲပေါ့မတ်ဆွေမြတ်မော်ရဲ့
သတင်းမီဒီယာတွေနဲ့အပြိုင်းလိုတော့မှပြောရတော့မယ်တခါတလေကြလို့ရှိရင်လူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့အကြောင်းတွေကိုသတင်းလောက်ရတဲ့အထီတောင်ဖြစ်နေတယ်ရှင
်အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်လို့လူတွေရဲ့စိတ်ဝင်စားမှုကဘာလဲသမရလောင်းဖြစ်ဖို့မဲဆွယ်နေတဲ့တဲကဘသူကဘလို့ပြောလိုက်တာကိုပြည်သူတွေရဲ့သဘောထားကဘလို့ရှိလဲဆိုတာကိုချက်ချင်းသိနိုင်တာကလူမှုကွန်ရက်တွေပေါ်မှာပဲလေအဲဒါကြောင့်လဲသတင်းသမားတွေဘက်ကမျက်ခြေမပြတ်ကိုစောင့်ကြည့်နေရတာပေါ့ဗျ
တေးကြတာပေါ့အခုဆိုလို့ရှိရင် AP သတင်းဌာနက Google ရဲ့ Twitter ရဲ့နဲ့ပေါင်းပြီးတော့မှ AP Election Buzz ဆိုတဲ့ website ကိုတော့လုတ်ထားပြီး American ရွေးကောက်ပွဲနဲ့ပတ်သက်လို့အချိန်တိုအတွင်းမှာဘလို့အပြောင်းလဲတွေဖြစ်နေတယ်လဲဘလို့ကိစ္စမျိုးတွေသမရလောင်းဖြစ်ဖို့စူးစမ်းနေတဲ့ထဲကဘသူတွေရဲ့အကြောင်းတွေကို Google Search ထဲမှာရှာကြတယ်လဲ။နောက် Twitter ပေါ်မှာ tweet လုပ်ကြတယ်လဲဆိုတာတွေကိုလွယ်လွယ်သိနိုင်ဖို့လုပ်ပေးထားတာတဲ့
။ AP Election Buzz ဆာမင်နာမှာဇယားနှစ်ခုကိုအဓိကတွေ့ရမယ်ဗျ။တစ်ခုကခရမ်းရောင် line နဲ့ပြထားတဲ့ Google Political Index Google ရဲ့နိုင်ငံအညွှန်းကိန်းပေါ့။အဲဒီမှာ2015 August လတရနေ့ကလေးကစပြီးတော့လွန်ခဲ့တဲ့24နှစ်အထိအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဘယ်လိုမျိုးနိုင်ငံရေးချက်လက်တွေကို Google မှာရှာကြတယ်လဲဆိုတာကိုအဲ့ဒီဇယားမှာကြည့်နိုင်ပါတယ်
။နောက်ဇယားတစ်ခုကတော့ဒီအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ Twitter ပေါ်မှာဘယ်လိုကိစ္စမျိုးတွေကိုလူပြောများနေတယ်လဲဆိုတာကိုပြထားတာပါ။ဇယားရဲ့ခေါင်းစဉ်က Twitter Election Conversation နဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဘာအကြောင်းအရာတွေကို tweet လုပ်ကြတာအများဆုံးလဲဆိုတာကိုအဲ့ဒီဇယားမှာအပြာရောင် line နဲ့ပြထားပါတယ်။
Google နိုင်ငံရဲ့အညွှန်းကိန်းဇယားမှာမိနစ်တိုင်းပြောင်းနေတဲ့အချက်အလက်တွေကိုတနင်္လာနေ့တစ်ခါအစ်စ်ပြောင်းပြီးတော့တင်ပေးပါရယ်။ တမရအောင်ဖြစ်ဖို့မဲဆွဲနေကြသူတွေဘာလို့တလဲနိုင်ငံရေးလောကထဲမှာလူသိများတဲ့သူတွေကရွေးကောက်ပွဲနဲ့ပတ်သက်လို့ဘာတွေပြောကြတယ်လဲဘလို့မူဝါဒကိစ္စတွေပေါ်နေတယ်လဲနောက်လက်ရှိဘာတွေဖြစ်နေတယ်လဲစသဖြင့်2016အမေရိကန်တမရရွေးကောက်ပွဲနဲ့ပတ်သက်နေသမျှ Google ပေါ်မှာလူတွေရှာနေကြတဲ့အချက်လက်တွေကို Google ကုမ္ပဏီကဒီဗက်မလိုက်သုံးသက်သူတွေကသုံးသက်ပြီးတော့အဲ့ဒီဇာတ်မှာဖော်ပြပေးတာပါ
Twitter ပေါ်မှာကြတော့ Twitter သုံးတဲ့သူတွေ tweet လုပ်ကြတဲ့ဒီတမရလောင်းပြိုင်ဆိုင်နေကြသူတွေရဲ့နာမည်တို့သူတို့စီယုံမဲဆွယ်ပွဲတို့စသဖြင့် hashtag လုပ်ပြီးတော့ရေးသားဖော်ပြကြတဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အကြောင်းတွေကို Twitter ကုမ္ပဏီကခွဲခြားသုံးသပ်ပြီးတော့နောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုခဏခဏအသစ်ပြင်ပြီးတော့ဇာတ်ကိုပြင်ပေးပါတယ်။အဓိကကတော့ American ရွေးကောက်ပွဲနဲ့ပတ်သက်လို့ပြီးခဲ့တဲ့24နာရီအတွင်းမှာ Google ပေါ်မှာဘလို့အချက်တွေကိုရှာကြသလဲ Twitter ပေါ်မှာဘာတွေဆွေးနွေးနေကြသလဲဆိုတာကိုလွယ်လွယ်သိနိုင်ကြအောင်လို့လုပ်ပေးထားတာပါ။2015 August 1ရက်နေ့ကနေပြီးတော့ပြီးခဲ့တဲ့24နာရီအတွင်းအထိကိုရေပန်းစားနေတဲ့ကိစ္စတွေကိုသိနိုင်တာပ
ါ Google ဇာတ်နဲ့ Twitter ဇာတ်မှာပြနေတဲ့အကြောင်းအရာခေါင်းစဉ်တွေကတူတာရှိတယ်လို့ပဲမတူတာတွေလည်းရှိပါတယ်အဲ့ဒါကတော့ဆောဆောကပြောသလိုသုံးသက်တိုင်းတာတဲ့ပုံစံကွဲတာရဲ့နောက်ရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့အင်တာနက်ပေါ်မှာသုံးကြတဲ့ပုံစံမတူတာတွေရဲ့အကြောင်းပါဥပမာအဖြစ်ဒီအကြောင်းအရာတစ်ခုခုကိုဆွေးနွေးခြင်းနဲ့ပြောခြင်းနဲ့ဆိုရင်လူတွေက Twitter ကိုသုံးကြတယ်။ဒီလိုမျိုးဆွေးနွေးနေပြောနေတဲ့ကိစ္စတွေတဲကကိုကပို့ပြီးတော့သိခြင်းတဲ့ကိစ္စမျိုးဆိုရင်တော့ Google မှာရှာကြတာဗျ
။ Twitter မှာလူပြောများတိုင်းလည်းအဲ့ဒီအကြောင်းအရာခေါင်းစဉ်ကိုပို့ပြီးတော့မှထဲထဲဝင်ဝင်သိခြင်းလို့ Google မှာရှာဖွေလေ့လာတယ်လို့သတ်မှတ်လို့မရဘူးဆိုတာကိုလည်းအဲ့ဒီဇာတ်တွေကပြနေတယ်ကိုသားညုံရဲ့
။နောက်ပြီးတော့ဒီဇာတ်တွေကိုကြည့်လို့ရှိရင်တစ်ချိန်နဲ့တစ်ချိန်လူတွေစိတ်ဝင်စားတဲ့အမေရိကန်ရွေးကောက်ပွဲကိစ္စကပြောင်းပြောင်းသွားတာကိုလည်းသတိထားမိလိမ့်မယ်ဗျ။
ပေါ်ပြီးတော့အသေးစိတ်သိနိုင်ဖို့အတွက်အဲ့ဒီဇာတ်တွေရဲ့အောက်မှာပဲအမေရိကန်တွေနောက်ထပ်ဘာခေါင်းစဉ်တွေကိုရှာနေကြသလဲဆွေးနွေးနေကြသလဲဆိုတာကိုလည်းဇာတ်တွေနဲ့ထပ်ပြီးတော့ခွဲပြထားတာတွေ့ပါလိမ့်မယ် Google Trends ဆိုပြီးတော့မှဇာတ်နှစ်ခုမှာတစ်ခုကတော့တမရလောင်းဝင်ပြိုင်နေကြသူတွေနဲ့ပတ်သက်လို့ဒီလူအများရဲ့စိတ်ဝင်စားမှုဆိုတဲ့ဇာတ်ကတစ်ခုနောက်တစ်ခုကတော့စိတ်ဝင်စားမှုများတဲ့အကြောင်းအရာဆိုတဲ့ဇာတ်ကတစ်ခုဇာတ်နှစ်ခုကိုတွေ့ပါလိမ့်မယ်အဲ့ဒါလွန်ခဲ့တဲ့24နာရီအတွင်း Google ပေါ်မှာရှာကြတာတွေကိုမူတည်ပြီးတော့မှအဲ့ဇာတ်တွေကပြထားတာပ
ါ Twitter ပေါ်မှာအပြောများနေတဲ့အကြောင်းတွေပြတဲ့ဇာတ်နှစ်ခုမှဆိုရင်လေ Twitter ထဲမှာဘယ်သမရလောင်းအကြောင်းအပြောများနေသလဲဆိုတာကိုသိနိုင်မဲ့ဇာတ်ကတစ်ခုလူများပြောနေကြတဲ့အကြောင်းအရာခေါင်းစဉ်ကတစ်ခုနှစ်မျိုးတွေ့ရမှာပ
ါဥပမာဒီသမရလောင်းဖြစ်ဖို့စူးစမ်းနေကြတဲ့သူတွေက Donald Trump နဲ့ပတ်သက်လို့ဘလောက်လူပြောများနေသလဲ Hillary Clinton နဲ့ပတ်သက်လို့ပြောသူဘလောက်များနေသလဲဆိုတာမျိုးအဲ့ဒီမှာတွေ့ရမှာရှင်ထရီလောက်ကြတဲ့အကြောင်းအရာတွေထဲမှာဆိုလို့ရှိရင်လေဒီနိုင်ငံသားရေးမူဝါဒ foreign policy တို့တနက်ကင်ဆောင်ရေးကိစ္စ gun issue တို့ American စီးပွားရေးကိစ္စ US economy တို့စသဖြင့် hashtag လုပ်ပြီးတော့မှပြောကြတဲ့အထက်မှာဘယ်အကြောင်းအရာကိုပြီးခဲ့တဲ့24နာရီအတွင်းအပြောအများဆုံးလဲဘလို့အကြောင်းအရာများဆိုလို့ရှိရင်တော့ပြောတဲ့သူနည်းတယ်လဲဆိုတာကိုယာကိုင်နှုံးနေနဲ့သိနိုင်မယ်ရှင်
အမေရိကန်သမ္မတလောင်းရွေးပွဲတွေမှာတိတ်အရေးကြီးတဲ့ Super Tuesday မတိုင်ခင်တရက်လို March 1ရက်နေ့မှာအဲ့ဒီ AP Election Bus ကိုမိတ်ဆက်ခဲ့တာဗျ။အဲ့ဒီ web page ပေါ်မှာဇာတ်တွေကဘသူကိုမဲပေးတင်တယ်လဲဆိုတာမပြောပေမဲ့ဘယ်သမ္မတလောင်းကတော့ဖြစ် online ပေါ်မှာလူပြောများနေတယ်လဲဘလို့အကြောင်းအရာမျိုးကမဲဆန္ဒရှင်တွေရဲ့စိတ်ထဲမှာရှိနေတယ်လဲဆိုတာကိုခံမှန်းကြည့်လို့ရနိုင်တာပေါ့မဆီပြန်မွေ။
တခုရှိတာကဒီ online ပေါ်မှာအချက်အလက်တွေရှာပေးတဲ့ search engine တွေမျိုးစုံရှိတဲ့အထက်ကအခုအချက်တွေကတော့ဒီအဓိကလူသုံးများတဲ့ Google search engine တခုတည်းကရလက်တွေပါဒါပေမဲ့ Google ရော Twitter ရောက online သုံးကြသူအများစုကြားမှာရေပန်းစားတဲ့ website တွေဖြစ်တော့အဲ့ဒါတွေကလူလူသဘောထားစစ်တမ်းတွေလို့အတိမှတ်ယူလို့မရပါပဲလေဘလို့ကိစ္စမျိုးတွေကိုတော့ဖြင့်လူအများစုကစိတ်ဝင်စားနေတယ်လဲဆိုတာကိုတော့ရေပူရခံမှန်းကြည့်လို့ရနိုင်မယ်ထင်ပါတယ်နောက်ပြတီဇာရီပေါ်မှာဖော်ပြနေတဲ့အတိုင်းအမေရိကန်တမရရွေးကောက်ပွဲရလတ်တွေဖြစ်လာမယ်လို့ယူဆလို့မရပါပဲ။အမေရိကန်မဲဆန္ဒရှင်တွေကဘလို့ကိစ္စမျိုးတွေကိုဦးစားပေးအလေးထားတယ်လဲဆိုတာကိုတော့ AP Election Bus ကြောင့်အခုသိလာနိုင်မှာဖြစ်ပါလိမ့်ရှင်။
အစုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောရဆင်နေနေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ website ဆာမင်နာဖြစ်တဲ့ www.burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။အဲဒီမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူသတင်းတွေကိုလည်းဖတ်ပြန်လည်းဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ရုပ်သံဗီဒီယိုသတင်းတွေကိုတော့ VOA ရဲ့ Facebook Twitter နဲ့ YouTube စာမျက်နှာတွေကတဆင့်တည်းပြန်လည်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။သရရှိများမင်္ဂလာပါခင်ဗျာ။ Washington မြို့တော် VOA American အတန်ကနေ2016ခုနှစ်မတ်လ26ရက်စနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 32 50နဲ့ line letter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့နေညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လို့သူမဆုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတိုက်ရိုက်လေလံအစီအစဉ်ကနေကြိုးဆိုပါရစေမကြခင်ရပိုင်းအတွင်းမှာပဲတာဝန်ဆယူတော့မဲ့အစိုးရအဖွဲ့အစ်အတွက်ဝန်ကြီးတာဝန်ထမ်းဆောင်မဲ့လူတွေရဲ့စီရင်ထွက်လာပါပြီဒေါအောင်ဆန်းစုကြည်ကဝန်ကြီးဌာန၄ခုကိုပူးတွဲတာဝန်ယူထားတာနဲ့ပူးတွဲတာဝန်ယူထားသလိုတပ်ဖက်ကလည်းပဲတာဝန်ယူပြီးတော့ခန့်အပ်ရတဲ့ဝန်ကြီးဌာန၃ခုအတွက်ဝန်ကြီးစင်တွေထွက်လာပါပြီဒါအပြင်ပြည်ခိုင်ပြိုးပါတီကရောကျွန်တော်တို့တီချာလွတ်လပ်တဲ့ပေပါတီနဲ့မှမပတ်သက်တဲ့လူတွေရောနောက်တစ်ခါဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘက်ကရောလူတွေပါဝင်တဲ့ဝန်ကြီးစင်ထွက်ထားပါပြီဆိုတော့ဒီအစိုးရအဖွဲ့အစည်းမှာဒီဝန်ကြီးတွေဘာတွေများလုပ်ကြပါမလဲဘယ်လိုအခြေအနေရှိကြပါမလဲစကြာပြန်ကျွန်တော်တို့ဆွေးနွေးကြဖို့ပါပြန်နေဆွေးနွေးပေးဖို့အတွက်ကျွန်တော်တို့ VOA ကနေပြီးတော့အပတ်စဉ်မြမအရေးသုံးသက်ချက်စောင်းပါတွေရေးသားထုတ်လွှင့်နေတဲ့ဆရာဦးအောင်ခင်တခါမြမအရေးသူတွေတူဖြစ်တဲ့ဦးတမောင်တန်းသတင်းစာဆရာတူဖြစ်တဲ့ဦးမြင့်ကျော်တို့အပြင်တိုက်ရိုက်ပါဝင်ဆွေးနွေးမဲ့သူတွေရှိပါတယ်ခင်ဗျာဆိုတော့ကျွန်တော်အရင်ဆုံးတော့ဗေနန်ဆွေးနွေးသူတွေရဲ့သဘောထားကိုတည်ကြပါတယ်။ဆရာဦးအောင်ခင်ခင်ဗျာဆရာဝင်ကြီးတစ်တွေရဲ့စည်ရင်းကိုစပြီးတော့ကြားလိုက်ရတဲ့အချိန်မှာဆရာကောင်းတဲ့ပထမဆုံးပေါ်လာတဲ့အတွေ့တည်ပြရစေခင်ဗျာ
။ဟုတ်တယ်။ဆိုရင်းပေါ်ဗျာဟိုရသားတွေကပေါ်လာတော့တခါမှမတွေ့ဘူးတော့ဒါအင်းတော့ဟိုရင်းပေါ်လေးဟိုစိတ်တက်တက်ကြွတော့ဟိုဒါပဲတစ်ချိန်ထဲမှာပဲဒီတရားကိုဒေါက်တာဘွဲ့ရတဲ့နှစ်ယောက်ကဒေါက်တာဘွဲ့အတုတွေဖြစ်တယ်ဆိုတော့အာတော်တော်လေးသိပ်ပြက်သွားတယ်ပေါ့ဗျာဒီဒေါက်တာဘွဲ့အတုဆိုတာလေသူတို့ကသူတို့မပြောဘဲနဲ့ဘေးကနေတောက်ပြမှာရှိတယ်ဆိုတော့ဒီဥစ္စာပတ်ထွက်ထွက်ချင်းပေါ့ဗျာဟိုထွက်ထွက်ချင်းနေရတာသိက္ခာကျသလိုဖြစ်နေတော့စိတ်မကောင်းပါဘူးဒါတော့
စိတ်တက်တက်စိတ်ရတက်ပြီးတဲ့ခါကျတော့ချက်ချင်းပဲစိတ်ပြန်ကျသွားတာပေါ့ဆရာဟုတ်လား
ဖြစ်တော့အဲ့လိုဖြစ်နေတာ
ဆရာဦးတမောင်တန်းကရောဝန်ကြီးစင်ကြလိုက်တော့ဆရာစိတ်ထဲအရင်ဆုံးပေါ်လာတဲ့အတူလေးသိပြရစေ
။အရင်ကအချင်းတော့ရက်သားစုကတက်လာတယ်ဆိုတော့အားရကြကောင်းတာပေါ့ဗျာ။တော့ဆန်းစုကြရလည်းဥဆောင်မယ်ဆိုတော့အတိုက်တဲ့အတုံးပေါ့။ဒါပေမဲ့စင်ခေါ်ချက်တွေညားလိုက်တယ်လို့ဒီလိုပဲသိမိပါတယ်။နောက်ခုနဆရာဦးအောင်ခင်လိုပါပဲနောက်ထွက်လာတဲ့တရင်တွေရတော့စိတ်ကြက်မိတာတွေလည်းရှိတာပေါ့ဗျာ
။ဟုတ်ကဲ့။
ဘလောက်ပါလဲ
။ဟုတ်ကဲ့။ဆိုတော့ဒီမြို့သားဒီမိုကရေစီဖွဲ့ချုပ်ပေါ်မှာဒေါန်ဆန်းစုကြည်ပေါ်မှာလူလူကတိတ်မျောလင်းနေဒီအစိုးရဘက်ကလည်းပဲတမိုင်းဝင်ကျွန်တော်တို့နှစ်ပေါင်းများစွာအတွင်းဆယ်စုနဲ့၅စု၆စုအတွင်းမှာဟလာရတအများစုပါဝင်တဲ့တခါအရတားတွေကနေပြီးတော့ဥဆောင်ပြီးတော့ဖွဲ့စည်းတဲ့အစိုးရဆိုတော့လူတွေကနေပြီးတော့ဟလာတကယ်ကို၆ပြစ်ကင်းသဲလဲစဉ်ဖြစ်စေခြင်းတဲ့ကိစ္စကလူတွေဘက်ကမဲဆန္ဒရှင်တွေဘက်ကမလွန်ဘူးလို့ကျွန်တော်ထင်တယ်ဆရာဦးအောင်ခင်ဘယ်လိုသဘောရလဲဆရာ
အဲလူတွေကတော့မျောလင်းတာပေါ့ဗျာကြည့်ချင်မျောလင့်မိဒါရင်းရဲ့သူရရဲ့ကျွန်တော်မြင်တာကတော့ဒီအစိုးရတဲ့အဟောင်းနဲ့အစ်စ်နဲ့သဘာဝချင်းမတူဘူး
။ဟုတ်ကဲ့
။သူရအဟောင်းကစစ်ဘူတွေဒီအကွင်တူးကန်စစ်ဘူတွေကပူစည်းထားတဲ့အစိုးရစစ်ဘူအဟောင်းတော့ပါအောင်ပေါ့ဗျာ။အများစုကစစ်ဘူအစိုးရနောက်တက်တဲ့အစိုးရတော့အနေငယ်အရသားကနေပြီးတော့မင်းရလို့တက်လာတဲ့အစိုးရဆိုတော့ဒီအစိုးရကကသဘာဝချင်းမတူတဲ့အခါကျတော့သစ္စာရတဲ့အခါမှာပြဿနာတွေအများကြီးရှိနိုင်တယ်လို
့ဟုတ်ကဲ့ဆရာဥမြင့်ကျော်ပြန်ကြားရေးဝန်ကြီးအဖြစ်ဟလာဆရာတို့နဲ့လည်းရင်းနှီးတဲ့မြန်မာနိုင်ငံတွင်းမှာလည်းအဓိကအဖြစ်စာဖတ်ပရိသတ်ဂျားထဲမှာလူလူဂျားထဲမှာတည်ထားပြီးသားထင်ရှားတဲ့စာရေးဆရာတူဖြစ်တဲ့ ဥဖေမြင့်ဒေါက်တာဖေမြင့်ကပြန်ကြားရေးဝန်ကြီးဖြစ်လာပါတော့မယ်။ဦးမြင့်ကျော်တို့စာပေလောကသားတွေဘလို့များခံစားနေကြရပါတည
်း။ Okay, ကျွန်တော်တို့ဒီပြီးခဲ့တဲ့2012ကနေ2015ထိပေါ့လေ။ဒီမြန်မာနိုင်ငံစာနေရင်းကောင်စီအားကြီးမှာအတူတူလေးလုပ်ခဲ့တယ်။လုပ်ခဲ့တဲ့အပြင်ကိုဒီစာနေရင်းကောင်စီအားကြီးအနေနဲ့ဒီသတင်းမီဒီယာလောကပေါ့နော်။သူပြတဲ့သတင်းမီဒီယာလောကနဲ့ပတ်သက်တဲ့ဘာတွေလိုအပ်တယ်ဘာတွေဟိုလိုချင်တယ်ဆိုတဲ့ဟာကိုလည်းဒီထဲမှာလက်ဆွဲတော့ဟိုတိရှိတဲ့လူဖြစ်တော့အဲ့ဒီလိုအပ်ချက်တွေလိုစံတာတွေကလည်းသိသိမပြည့်တဲ့ဟာတွေကမပြည့်သေးဘူး။နောက်လိုအပ်ချက်တွေရှိနေသေးတာတွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးသိတဲ့လူဟိုဒီပြည်ကျင်းဝင်ဒီဟိုခံစားရတယ်ဆိုတော့ဟိုတစ်ဖက်မှာတော့ဒီအကြောင်းကိုကောင်းကောင်းနားလည်တယ်ဒီကဝင်ကြီးဖြစ်လာတော့ဟိုတစ်ဖက်မှာအားရတယ်ပေါ့နော်။လို့တော့လေသင်ခုံမှုတွေကတော့အများကြီးရှိနေသေးတာပဲ။ပြည်ကျင်းဝင်ဌာနဒီပြင်းနေဖြစ်ဆက်ပြီးတော့ဟိုခိုင်းနေတာမထားနေဆိုတဲ့ဟာကလည်းဒီကျွန်တော်တို့ညားထဲမှာဟိုအမြင်ကွဲပြားမှုတွေကြည့်ကြတာအောင်ဒါတော့ energy ကလည်းဝိသင်ပြီးကြည့်ပါပါတော့စိတ်မပြောသေးဘူး။
ဟုတ်ကဲ့ပြန်ကြားရေးဝန်ကြီးဌာနကတော့မြို့သူဝင်ဖြစ်စီလောလောဆယ်ကာလမှာတော့ဆက်ရှိနေမှာပဲ။ဒါပေမဲ့ကျွန်တော်ကောင်းတော့မှတွေးတဲ့အတွေ့အကြုံကဆရာဦးဖေမြင့်ဒီကျွန်တော်တို့လေးစားတဲ့စာရေးဆရာတယောက်ဖြစ်ပါတယ်။သူတို့သူ့စာရေးနဲ့ကျွန်တော်တို့ကြီးပြင်းခဲ့ရတာပါ။စာရေးဆရာတယောက်ဘဝစာပြောပြောသူတယောက်ဘဝစာနယ်ဇင်းသမားတယောက်ကဘဝကနေပြီးတော့ဝန်ကြီးတယောက်ဖြစ်သွားတဲ့အချိန်ကြတော့ငိုတော့ကရှိခဲ့တဲ့သဘောထားတိုင်းဝန်ကြီးဘဝမှာဆက်လုပ်လို့ရပါမလားဦးမြင့်ကျော်။
အဲ့ဒီမှာတော့ဟိုဝီအီယော်ဒီပေါ့နိဟိုဆိုင်ဆရာပြောက်ဟိုဒရင်းကဆရာပြောက်ကတော့ကိုမြင်တာကိုပြောမယ်ဟိုကိုယုံကြည်ရအောင်ပြောမယ်ပေါ့နော်သို့တော့နိုင်ငံရေးသမားဝန်ကြီးဆိုတာနိုင်ငံရေးပို့တယ်နိုင်ငံရေးယာတူကိုဆိုတော့ဝန်ကြီးတရားဟိုဝန်ကြီးတရားအနေနဲ့ဖြစ်လာတဲ့အခါကျရင်တော့အဲ့လိုမျိုးဟိုကိုယုံကြည်တဲ့မြင်တဲ့အတိုင်းပြောတာတစ်ခုအကျိုးဟိုရက်လက်ပေါ့နော်ဆက်ရောက်မှုတို့နောက်တစ်ခုကဒီအစိုးရဖွဲ့မူဝါဒတို့ဟိုအဲ့လိုမျိုးတွေကိုလည်းငင်းရမယ်ဖိုင်းနေကြည့်လာတော့ဟိုဟိုတူးချင်းလေးမှာတော့ဟိုဆရာပေးတဲ့အနေနဲ့တော့စုပ်ပိုင်းမှာဝီရောကြီးပြီးပြီမလားလို့အဲ့ဒါတော့ကျွန်တော်အဲ့လိုစိုးရိမ်မှုတွေတော့ကြည့်ရပါလား
။ဟုတ်ကဲ့ကျွန်တော်တရားဆွေးနွေးမဲ့လူတွေကိုအချိန်မနှောင့်မဲ့ချက်ချင်းပဲဖိတ်ခေါ်ပါမယ်။အမေရိကန်ပြည်ထောင်စုကကိုမောင်မောင်လွင်ကိုမောင်မောင်လွင်ဝင်ကြီးတစ်တွေပေါ့ဘယ်လိုသဘောရသလဲ
။ဟုတ်ကဲ့ဟုတ်ကဲ့ဟိုဝင်ကြီးအစ်စ်တွေကလေအခုဟိုစောရောဆရာဒေါက်တာအောင်မြင်ပြောခဲ့တဲ့ကျွန်တော်တို့ဒီဒေါက်တာအတူနှစ်ယောက်ကိစ္စကတော့ဖွင့်လေပြောတော့ဒါမဖြစ်တဲ့ကိစ္စဆိုတော့ကြာနောက်တော့ဒီအမျိုးတွေကကျွန်တော်တို့ဒီတိုးတက်တဲ့နိုင်ငံတွေနဲ့ဒီမိုကရေစီနိုင်ငံတွေမှာဆိုလို့ရှိရင်ဒီလိုမျိုးဟိုအမှန်ပေါ်သွားပြီဆိုလို့ရှိရင်ဒီလူတွေကတွန့်သူလာနှုတ်ထွက်သွားတာဖြစ်ဖြစ်သူ့ရဲ့ပါတီကနေပြီးတော့အရေးယူရတယ်ဒါကလုံးဝမယ်နောက်တစ်ခုကအဓိကအရေးကြီးဆုံးချက်ကကျွန်တော်ကဒေါက်တာစုကြည်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်တယ်ကြာဒေါက်တာစုကြည်ကအခုဝန်ကြီးဌာန၄ခုကင်မယ်ဆိုတဲ့ကိစ္စမှာဟလာသူကအခုကျွန်တော်ဒီလောက်ဆိုနိုင်ငံရေးဝန်ကြီးရယ်ပညာရေးဝန်ကြီးရယ်တော့ဝန်ကြီးရုံးဝန်ကြီးရယ်လောက်ဆွဲဝန်ကြီးရယ်၄ခုကအဲ့ဒီမှာနိုင်ငံရေးနဲ့ဝန်ကြီးရုံးဝန်ကြီးတွေတွဲကြတာပြဿနာမရှိပညာရေးဝန်ကြီးကိုအဲ့လိုမျိုးတွဲကြလိုက်တာတော့ကျွန်တော်အမြင်တော့မသိတော့ဘူးလို့ထင်တယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံရဲ့ပညာရေးကအရင်ကတည်းကအဲ့တော့မြန်မာနိုင်ငံပညာရေးကိုအမြင့်တင်ဖို့အတွက်ကပြည်ပြည်စီလုပ်ဖို့အတွက်ကဝန်ကြီးတယောက်ကတိကျအောင်လုပ်ရဲလားလို့ပဲဆွဲရင်မှလည်းကျွန်တော်တို့မပေါ်ဒီမှာဟလာကျေးဇူးတင်စီလျှက်စစ်မရတဲ့ဟိုကျေးဇူးနဲ့ဒီကျွန်တော်တို့တခြားဆွားရင်လည်းပတ်သက်တဲ့အရေးကြီးတဲ့ကိစ္စတွေကလည်းအရင်ကမြန်မာပြည်မှာအရေးကြီးနေတဲ့ကိစ္စတော့ဒီဆွားရင်ကလည်းပြွင့်နေပေါ့ဝန်ကြီးဌာနအနေနဲ့တွဲကြံနေအောင်လို့မဖြစ်သင့်ဘူးကြအဓိကကျွန်တော်အမြင်ပြောရရင်ဒီပညာရေးလို့ဆွားရင်လို့ကျမရေးလို့ဟာမျိုးတွေကဒီဝန်ကြီးဌာနအနေနဲ့ဘယ်သူဘလို့ပဲတော်ပြောင်းကျွန်တော်တို့တွဲမကန်နေဘူးတော့ဒါကတစ်ချက်နောက်တစ်ခုကကျွန်တော်တို့မြန်မာပြည်မှာအခုဝန်ကြီးဌာနတွေတောင်းလိုက်တဲ့ခါကျတော့အတွေ့မတူတဲ့ဝန်ကြီးဌာနတွေကဟိုကျွန်တော်တို့ဟိုကိုယ်တော်ရောဆိုကျွန်တော်ကြားလိုက်တယ်လားဟိုအမေရိကန်ဝန်ကြီးဌာနကိုကျမ်းမာရေးဝန်ကြီးဌာနအောင်မတွေ့လိုက်ရအဲ့တော့အမေရိကန်ဝန်ကြီးဌာနကအရာရှိတယောက်ကပြောလို့ဆိုတော့ကျမ်းမာအမေရိကန်ဝန်ကြီးဌာနကပညာရေးဝန်ကြီးဌာနကတွေ့ပြနေဆိုတာမျိုးအခုကျွန်တော်သိလို့ဆိုရှင်ပို့ဆောင်ရေးဆက်သွယ်ရေးပို့ဆောင်ရေးဆက်သွယ်ရေးတော့ဘာလို့ဝါကြဘာမှမဆိုင်ဘူးဆက်သွယ်ရေးကတကယ်တကယ်ဆိုရှင်ဟာပညာရေးဝန်ကြီးဌာနကတွေ့ဆင်းတာမျိုးလေအဲ့လိုမျိုးလေးလုံးတယ
်အဲ
့တော့အခုကျွန်တော်အမြင်ပြောရရင်ဒီဝန်ကြီးဌာနပေါင်းတာဒီနဲ့အခုကျွန်တော်ဝန်ကြီးဌာနတွေ့ကြတဲ့ကိစ္စတွေမှာတော့ကျွန်တော်ပြွင့်နေတော့သဘောမှမကျဘူးကြာ
ဟုတ်ကဲ့
အဲ့ဒါကတော့ဒါကျွန်တော်အမြင်ကျွန်တော်ပြွင့်နေတင်ရတာပါ
ဟုတ်ကဲ့ပါကိုမောင်လင်းကျေးဇူးအများကြီးတင်ပါတယ်ဆရာတို့မောင်တန်ကျွန်တော်သတင်းတစ်ပုဒ်မှာတွေ့ရတယ်ဒေါက်တာစုကြည်ကဝန်ကြီးဌာန၄ခုပူးကင်မှုကိစ္စကဒီနောက်ဆုံးအချိန်ကြာမှာဖြစ်သွားတယ်ဆိုတဲ့သတင်းတစ်ပုဒ်ကျွန်တော်တွေ့ရတယ်ဆရာတို့မောင်တန်ကပြည်တွင်းမှာတောက်လျှောက်ရှိနေတယ်အဲ့ဒီအချိန်ကလည်းရှိနေတဲ့လူဆိုတော့ဆရာပါများသိထားပါတယ်ဒါနဲ့ပတ်သက်ပြီ
းကျွန်တော်ထူးထူးတွေ့နေတော့မသိဘူးခင်ဗျာဒါပေမဲ့ခုနကျွန်တော်တို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကဒီမှာကြိုးစုံဝေးရှိသူပြောတဲ့အတိုင်းပဲဖြစ်နေတယ်လို့ထင်တယ်မူလယူရတာကတော့တွဲကင်မှုဟုတ်ပုံမရဘူးတို့တော့လေတွဲကြိုင်မှုဆိုပေမဲ့တော့နောက်ကထပ်မခတ်နိုင်ဘူးလို့အတိတ်မှာမထွက်ဘူးလို့ကျွန်တော်ထင်တယ်လောလောဆယ်အနေနဲ့ဒါဝန်ကြီးဌာနတွေမှာလ
ဟာနေတဲ့အတွက်ကြောင့်ဒီနေရာတွေကိုတော့ဆန်းစုကြတာဝယ်ယူမယ်လို့ပဲပြောပုံရတယ်လို့ကျွန်တော်ဒီဘက်ကောင်းတယ်နိဘာကြောင့်လဲဆိုတော့အစတဲကလည်းအဲ့ဒီနေရာတွေကိုဝန်ကြီးခန့်မှန်ရွေးချက်ရှိတယ်ဆိုတော့အခုခုဆောင်ရွက်နေကြလို့ကျွန်တော်အဲ့လိုပဲမျှော်လင့်ပါတယ်ဟုတ်ကဲ့ဒါတော့ဘယ်လိုကမြန်မာနိုင်ငံနဲ့ပတ်သက်ရင်မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ရင်တော့လွဲနေကြတဲ
တွေ့ကြုံရှိဘူးပေါ့ဗျာကျွန်တော်အနေနဲ့ဒါမျိုးတိုင်းတော့ဒီဟာအခုတောင်မှတော်တော်လောက်အောင်မယ်၄ခုဆိုတော့မဖြစ်နိုင်ဘူးလို့ကျွန်တော်အခုလိုအုံင်းခွင်နေနဲ့အခုလိုနှောင်းနှေးကြံ့ကြံ့မှုတွေဖြစ်ပြီးတော့အလဟာတတိဖြစ်ကုန်တာများလိမ့်မယ
်ဟုတ်ကဲ့ဆရာဥမြင့်ကျော်တို့စာနေစင်းလောကရောစာနေစင်းဆရာတွေကရောအဲ့ဒီပုံမှာဘယ်လိုသုံးသပ်ကြသလဲဗျာ
တခြားလူတွေတော့ကျွန်တော်သိမသိပေါ့လေကျွန်တော်အမြင်မှာတော့လေအဲ့ဒီစွန့်ရင်ဝန်ကြီးဌာနရဲ့ပညာရေးရဲ့သမရယုံရဲ့အဲ့လိုမျိုးသဘောတဘောင်းရင်မတူတဲ့၄ခုနောက်အကြောင်းအရာတွေတခုဟိုတခုစီဆိုတော့အဲ့ဒီဟာတော့ရေချီမှာတော့သိတော့မလွယ်ဘူးပေါ့နော်ရေချီမှာဆိုထိရောက်မှုပိုင်းမှာဟိုထိခိုက်နိုင်တယ်ထိရောက်မှုမရှိတဲ့ဟာမျိုးတွေဖြစ်နိုင်တယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဥစိမ်မောင်းဆိုတဲ့မိတ္တလာကတော်တော်ရှင်ကအစိုးရအစ်မတာဝန်ထမ်းဆောင်ကြမဲ့ပုဂ္ဂိုလ်အားလုံးကိုလက်ခံပြီးတော့တာဝန်ပေးလိုက်ပါပြီတဲ့ပြည်သူပေးတဲ့တာဝန်ကိုပြည်သူ့ဘက်မျက်နှာမူပြီးထမ်းဆောင်ကြပါတော့မယ်ဒါပေမဲ့ကိုကျိုးစည်းဘွားအဓိကထားကာကွယ်လူကြသူတွေကကြည်ကြည်ပြူပြူသဘောတူလက်ခံဂတိမှန်နဲ့လက်တွဲဆောင်ရွက်လိုရန်ရှိကြပါမလားလို့တော့တောကပူပန်စိတ်မချကြပြန်တာကိုတွေ့နေရပါတယ်တဲ့မိတို့ပင်ဖြစ်စီဘလူးစီလူစီတော့ကွဲလာရပြီတော့မယ်တဲ့ဥစိမ်မောင်းမိတ္တလာကတော်တော်ရှင်ပါတခါမကွေးကတော်တော်ရှင်ဦးရဲ့တင့်ကပြောင်းလဲခြင်းတံပြီးလို့ကြွေးကြော်ပြီးပြည်သူလူထုအားလုံးရဲ့အသေးစားကမဲတပြားကိုတင်းကျုံဆွဲယူအောင်မြင်ခဲ့တဲ့အစိုးရအနေနဲ့ပြည်သူလူထုအားလုံးရဲ့လူဝင်ဆန္ဒတွေကိုဖြည့်ဆည်းပေးနိုင်ဖို့တွေးကြံရမယ်။စိန်ခေါ်ချက်အခက်အခဲလက်ပြီးလက်ယူကိစ္စအဝဝကိုကြော်လွှားနိုင်စေရေးအပြင်းအထန်အားသွန်ခွန်ဆိုင်ထူဆန်းရပါမယ်တဲ့။အဲ့လိုကြိုးပမ်းတဲ့နေရာမှာအဓိကကစိတ်ဓာတ်ယူသားမှုစေတနာအပြည့်နဲ့ဆောင်ရွက်ကြပါလို့တိုက်တွန်းလိုပါတယ်တဲ့။ပြည်မျိုးကတော်တရှင်ဥတင်ထေဝင်းရဲ့သဘောထားကိုကျွန်တော်တို့စက်ပြီးနားထောင်ကြပါအောင်။ဥတင်ထေဝင်းဝန်ကြီးတစ်တည်းပေါ်ဘလို့သဘောရပါသလဲ။
ဒါတော့ဗျာဟိုစားကြံကာရလို့ပဲကျွန်တော်တို့မြင်တယ်ဗျ။ဘာလို့လဲဆိုတော့ဟိုသားတဖို့စာလုံးနဲ့အားလည်းကျွန်တော်မတင်မကြဖြစ်ခဲ့တာတွေရှိခဲ့တယ်လေဒါတော့ယူရီရဲ့စားကြံကာရသဘောနဲ့ဆန်းလိုက်တယ်လို့ပဲကျွန်တော်တို့မြင်တယ်။သားတဖို့ကဝင်းကြီးဌာနတွေကဝင်းကြီးတွေဘယ်လိုပဲရှိသေးပေါ့နော်အတိအကျညာတဖို့ဆိုတာလိုပဲအဓိကတော့ပေါ်ကန်းစုကြည်ပါပဲသူတို့ဥဆောင်မယ်လို့သူကိုယ်ဝင်နေပြောပြတာအစိုးရဘက်ကသူအဘက်ထက်ကနေသူဥဆောင်မယ်လို့ပြောပြတာကျွန်တော်တို့ရှင်းနေရတယ်ဗျာ။ဒါကြောင့်မလို့ဟိုဝင်းကြီးဘလို့ပဲဖြစ်ဖြစ်ပါပြီးကတော့ပြည်သူကတောင်စားသူကြီးကိုအားကိုးတာအများကြီးဒီ energy ဆိုးရနဲ့ပတ်သက်လို့တောင်စားသူကြီးသိုးတာကောင်းတာ
ဟုတ်ကဲ့
သိုးမှုကောင်းမှုကတောင်စားသူကြီးမှာပဲရှိနေမယ်လို့ထင်တယ်ဗျာ
ဟုတ်ကဲ့၅နှစ်ဆိုတဲ့အချိန်ကာလကတကယ်ကတော့ဘာမှမကြပါဘူးဒီ၅နှစ်ကာလမှာလည်းလုံဆရာတွေကအများကြီးစိန်ခေါ်မှုတွေကအများကြီးဘယ်ကနေစကန်ရမယ်ဆိုတာတော့မှပဲတော်တော်လေးကိုစဉ်းစားမယ်ကိစ္စပါအားလုံးအနေနဲ့လည်းပဲကိုကိုယ်တိုင်သာဝင်ကြီးဖြစ်ရင်အခုဆိုရင်အားလုံးကဝင်ကြီးနေရပိုတော့ဆိုရင်တခြားလူကဝင်ကြီးနေရစိတ်ကူးလို့မရပါဘူးအခုဆိုရင်ဘယ်လိုပဲဖြစ်ဖြစ်ဝင်ကြီးလုပ်ဖို့အတွက်ဝင်ကြီးတာဝန်ယူဖို့အတွက်စိတ်ကူးကြည့်လို့ရပါပြီဆိုတော့ကိုကိုယ်တိုင်လည်းပဲငါသာဝင်ကြီးအလုပ်အခိုင်ခံရရင်ဘာလို့မလဲလို့တွေးကြည့်ရင်ကောင်းမယ်လို့ကျွန်တော်တို့ထင်တာပါပဲဆိုတော့ဆရာဦးတမောင်တန်ဝင်ကြီးတွေအရင်ဆုံးဘာလုပ်ကြည့်နေလဲဆရာ
ဗျာ
ဝင်ကြီးအစ်စ်တွေအရင်ဆုံးဘာလုပ်တင်ပါသလဲဆရာ
ပထမဆုံးကတော့ဒီစနစ်ချက်မှာပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့နှစ်၃နှစ်အတွင်းမှာတွေ့ရတာကတော့ဂျူကာတဲ့စိတ်ကဲနေတာပေါ့နော်လူတိုင်းလူတိုင်းကဂျူကာကြတယ်ပေါ့အကြောက်လဲဆိုတော့ကျွန်တော်တို့ကအခုအပြောင်းလဲကိုသွားတော့မှာအပြောင်းလဲကိုသွားမယ်ဆိုလို့ရှိရင်အစ်စ်စ်ဖြစ်ပေါ်လာတဲ့ဟာတွေကိုတည်ယူဖို့လိုတယ်အဲ့ဒီလိုတည်ယူဖို့ဆိုလို့ရှိရင်ဂျူကာတဲ့စိတ်ကိုဖြောက်နိုင်ရမယ်ပေါ့နော
်ဆရာကြိုးကားရဲဆိုတာဘာကိုပြောတာလဲဆရာနည်းနည်းရှင်းပြ
ဆိုတော့အဲ့ဒါကခေါင်းဆောင်မှုပုံမှာလုံးဝမူတည်တယ်ဗျအဲ့ဒါကြောင့်မို့ဝင်ကြီးအစ်စ်တွေနေနဲ့ပထမဦးဆုံးသူတို့ရဲ့လိုအပ်ချက်ကတော့ခုနဝန်ထမ်းတွေနဲ့ထိပ်ပိုင်းနေမှာလည်းဖြစ်နေတဲ့ကြိုးကားတဲ့စိတ်ကြိုးကားတဲ့စနစ်ကြီးကိုဘလို့ကြောက်ကြဲသွားအောင်လုပ်မလဲဆိုတဲ့စဉ်းစားဆောင်ရွက်ရမယ်ဒါကအရေးကြီးဆုံးလို့ကျွန်တော်ထင်တယ
်ဆရာကြိုးကားရဲဆိုတာ
ကိုလည်းဆိုရင်တော့ချေကိုဆက်ပြီးသွားလို့ရမယ်မဟုတ်ရင်တော့ဒီစနစ်ချက်မှာပဲလဲလိမ့်မယ်လို့ကျွန်တော်ထင်တယ
်။ဆရာကြိုးကားတယ်ဆိုတာဘာကိုဆိုတာနည်းနည်းလေးရှင်းပြပါလား
။ကြိုးကားတယ်ဆိုတာကအဲပုံမှန်ဆိုဗျာဥပမာအားဖြင့်ဆိုပါတော့အဲကျွန်တော်တို့မိနစ်တော့ဆိုလို့ရှိရင်ကမ္ဘာပံကနေမှဒီကျွန်တော်တို့ value ထောက်ပို့တဲ့စနစ်ဒီပေါ့နော
်
procurement system ကိုလေ့လာခြင်းနဲ့ဆိုပြီးပြောတယ်။သဘရယုံကလောက်ပါလို့ပြောတယ်။ဒါပေမဲ့ဝန်ကြီးဌာနတစ်ခုနဲ့ချိန်ပါလို့ပြောတယ်။အဲ့တော့ဝန်ကြီးဌာနတစ်ခုကိုသွားပြီးတော့လုံးပဲလို့သွားပြောတဲ့အခါမှာဝန်ကြီးဌာနကခုနပြောတဲ့သဗ္ဗရယုံဝဆာကိုပြန်ပြီးယူရပါလို့တောင်းတယ် အဲ့ဒီချိန်မှာကဘာဘာကကျွန်တော်ကိုဆက်တယ်ကျွန်တော်တို့ဘယ်လိုလုပ်ရမလဲတဲ့နော်အဲ့တော့ဖြစ်နေတဲ့အချိန်တွေကစနစ်ကြီးတစ်ခုလုံးကဘယ်လိုဖြစ်နေလဲဆိုရင်လူတိုင်းလူတိုင်းကအောက်ခံရှာတယ်ဗျတစ်ခုခုကိုဆက်ပြီးလုပ်ဖို့ဆိုရင်တစုံတရာများဖြစ်ခဲ့သည်ရှိတော့ငါကြောက်ငါကိုချလို့မရဘူးငါ့ကိုကောက်ခုငါကားမယ်ဆိုတဲ့စနစ်ကြီးထဲမှာလူတွေကအလုံးလုံးနေကြတာကိုတော့တွေ့ရတယ်
ဟုတ်ကဲ့
ဒါကြောင့်မို့ကြိုးကားတဲ့ဆိုတာကကြိုးကားတဲ့စိတ်ကတော်တော်ကြီးကြီးပါတယ်အထူးသဖြင့်တင်ယူမှုလူပွဲစည်းလို့ပြောနေတဲ့ကိစ္စတွေတင်ယူမှုအဖွဲ့စည်းလို့ပြောတဲ့ကိစ္စတွေအကုန်လုံးမှာဒီကြိုးကားတဲ့စိတ်ဒါမှမဟုတ်လို့ရှိရင်လည်းပညာရအနေနဲ့ဆိုရင် defensive routine လို့ပြောကြတယ်ဗျအဲ့ဒီဟာကိုဖြိုဖျက်ဖို့ကပထမဦးဆုံးဘလိုအပ်ချက်ပဲအရေးကြီးဆုံးပါပဲ
ဟုတ်ကဲ့ပါဆရာ
ဟုတ်ရှေ့ဆွဲသွားဖို့ခက်လိုက်မယ
်ဟုတ်ကဲ့ပါဆရာဆက်ဦးအောင်ခင်ပြောခဲ့ကြတာရှိပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းကြားခဲ့ရပါတယ်ကျွန်တော်တို့ရဲ့ရှေ့လူကြီးသူမများပြောတာပေါ့မြန်မာနိုင်ငံမှာကျွန်တော်တို့ဆိုရင်ဟဲ့လားကျွန်တော်တို့မွေးတဲ့အချိန်ကလေးကပညာရှင်တွေနေရာပြီးတယ်ဆိုတာကျွန်တော်တို့မကြားခဲ့ရမတွေ့ခဲ့ရမမြင်ခဲ့ရပါဘူးအခုတော့ပညာရှင်တွေနေရာရလာပါပြီအဲ့ဒီအချိန်ကျတော့ကျွန်တော်ကောင်းတော့မှအတွေ့တစ်ခုပေါ်ပါတယ်ပညာရှင်တိုင်းဟာဝင်ကြီးလှုပ်လို့အောင်မြင်ပါမလားကျွန်တော်ဤအတွေ့ပေါ်ပါတယ်ဆရာဆိုတော့ဆရာကိုယ်တိုင်လည်းပညာရှင်တူပါပညာရှင်တယောက်ဝင်ကြီးဖြစ်လာရင်ဘယ်လိုကိစ္စမျိုးကသူ့အတွက်အဓိကစင်ခေါ်မှုလို့ဆရာပြောပါမလဲခင်ဗျ။ဟ
ိုဒီရိုးရိုးလေးလာတဲ့လူတွေကတော့လွတ်လပ်တာပေါ့ဗျာလွတ်လပ်တယ်သူကသူသုံးတက်မယ်သုံးတက်တာစိတ်သေးရှိတာပြောမယ်ဆိုများသောအားဖြင့်သတင်းစာဆရာနေနေနီးစပ်တာပေါ့ဟိုတကယ်တကယ်အစိုးရကလှုပ်လှုပ်လာတဲ့ခါကျတော့တာဝန်ရရှိလာတာဟိုသို့တော့ဟိုကိုတင်မောင်တန်းပြောတဲ့ဟာဒီတာဝန်ပဲဗျာတာဝန်ဘယ်သူမှမယူခြင်းကြဘူးဆိုတော့အဲ့ဒါမျိုးပေါ့ကိုကိစ္စကိုတူတူတိုင်းစကားမစသူရဲ့ကိုတင်မောင်တန်းရဲ့ဒေးဗစ်ခုတ်ကကင်မင်းရဲ့တို့ဒီအုပ်ချုပ်ရေးပြုပြင်ဟိုစာရန်ဆိုရင်မနေ့ကထုတ်သွားတယ်အဲ့ဒီစာရန်အကြောင်းတော့ကျွန်တော်တန်လွှင့်လိုက်သေးတယ်
ဟုတ်ကဲ့
ဆိုတော့သူတို့သိတာပေါ့ဗျာဒီဥစ္စာဒီအုပ်ချုပ်ရေးရန်တရားကြီးကိုဟိုဘယ်လိုလုပ်ရမလဲဆိုပြီးမနေ့ကထုတ်တာကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့အဲ့ဒါရောသူတို့ဖတ်ကြရင်လားမသိဘူး
ဟုတ်ကဲ့ဥတမောင်တန်းကိုကျွန်တော်အခုမေးလိုက်မယ်ဒီလိုင်းပေါ်မှာဆရာဥတမောင်တန်းဆရာတို့အဲ့ဒီထုတ်တဲ့စာရန်သူတည်သူတည်နာစာရန်ကိုတောင်ရှိတဲ့လူတွေလက်ထဲပို့ပါသလားအခုနောက်လာမဲ့လူတွေလက်ထဲရောပို့ဖို့အစီအစဉ်ရှိပါလား
ကျွန်တော်တို့သွားရှင်းပြပါတယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုရှင်းပြပါတယ်အဲ့ကျွန်တော်ကဘဝဥတင်ကိုတက်ပါတယ်ကိုဟန်တာတို့လည်းတက်ပါတယ်ရှိပါတယ်ကျွန်တော်တို့ဟိုသွားပြီးတော့ဒီဒေးဗစ်ရဲ့ကျွန်တော်ရဲ့အရှင်ရဲ့၃ယောက်သွားပြီးတော့ရှင်းပြကြတာပါပဲ
ဟုတ်ကဲ့
ဆိုတော့ဟိုကျွန်တော်ချင်းနဲ့ဟိုလေ့လာကြမှာဟိုဟာပေါ့နော်ဒီရာကိုသိကျင်ရတယ်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့စဉ်းစားချက်တွေရှိကြမှာပါ
ဟုတ်ကဲ့ဆရာဦးမြင့်ကျော်ဒီဘွဲလမအတုနဲ့ဝင်းကြီးနှစ်ယောက်ကိစ္စသတင်းမီဒီယာတွေမှာရေးကြပါတယ်ပြည်တွင်းကသတင်းမီဒီယာတော်တော်များများကတော်တော်လေးပွက်လွန်ညောင်ရေးကြပါရဲ့ပြောကြပါရဲ့လား
ဟောသိပြီတော့ဟိုနေ့မော်နော်ဟိုဘယ်လိုကောင်းမဲ့ဟိုအရင်သူတိန်တိန်ဆိုရတယ်လို့ဟာမျိုးလောက်တော့သိပြီတော့ဟို
ပွက်လွန်ညောင်မရေးဘူးပေါ့
တော်တော်ချိန်ခံတာမဟုတ်ရေးကြတော့ရေးကြပါတယ်သတင်းမီဒီယာတွေမှာရေးကြတယ်တော်တော်တကလုံးနေဟိုတုံးနေကတော့ဟိုအရင်ဟိုအန်စစ်တမ်တော့တောက်ခနဲ့ဆိုးရပါဘူးစစ်တပ်တောက်ခနဲ့ဆိုးရကိုဝေဖန်တလောက်တော့မပြင်းထန်ဘူးပေါ့အဲဒီမှာတော့မီဒီယာတွေမှာနည်းနည်းလေးဟိုလက်တွန့်တာတော့ရှိပါတယ်ဘာလို့လဲဆိုတော့ NLD တို့ဘာလို့ကိုစိတ်ပြီးတော့အဲ့လိုမျိုးဟိုအရင်ဆိုးရဝေဖန်လိုမျိုးဝေဖန်ရင်ပြည်တပ်ကဟိုစန့်ကျင်ခံမှာကိုဆိုးရင်လည်းဒါမျိုးလက်တွန့်တာလည်းနည်းနည်းထိန်းတာလည်းရှိပါတယ
်အော်တိတ်စိတ်ဝင်စားဖို့
ထိန်းခံတာတော့မရှိပါဘူ
းဟုတ်ကဲ့တိတ်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါပဲပြေမျိုးကပါပဲနောက်ထပ်သောတာရှင်တူဦးလပိုင်ဝင်ကြီးသစ်တွေပေါ်ဘယ်လိုသဘောရပါသလဲ
အဲကျွန်တော်တို့ဆွေးနွေးရည်နော
်ဟုတ်ကဲ့ပြောပါခင်ဗျဟ
ယ်လို
ဟုတ်ကဲ့ပြောပါခင်ဗျ
ကျွန်တော်တို့ပြည်သူရှုအောင်ကညီတို့ကျွန်တော်တို့ပြောပါညာဦးရှုအောင်ဆုံးတင်တာလေကျွန်တော်တို့ဆိုးရဖို့ဒီဆိုးရဖို့ဟာဘယ်လိုဖြစ်ဖြစ်သူကအဆိုးအဖြစ်နေတယ်သူကအဆိုးအောင်ပြီးလက်ခါတော့မယ်ဆိုးတာကောင်းတော့အခုလက်ခါတော့မယ်ဆိုသဘောရှိတယ်အဲကျွန်တော်တို့ကဒီညမှာပြည်သူတွေကဘာတွေဒီဆိုးအောင်ဖြစ်ဖြစ်ကြလဲဘာတွေလုပ်ကြလဲကျွန်တော်တို့ကအဆိုးအောင်ကျွန်တော်ကဒီပြေးဖို့ချက်သေးတယ်ကျွန်တော်တစ်ချက်တည်းကျွန်တော်ရှိပါတယ်ကျွန်တော်ပြောပါမယ်အဲဒီဆိုတာကကျွန်တော်နိုင်ငံကတူကျော်ရင်းလို့ပြည်တယ်ကြာနိုင်ငံတကာကိုသွားရင်လေးစိတ်ရဲ့ရောက်ရလာကြရင်အပြစ်ဆုံးလို့မရဘူးဘာဖြစ်လို့လဲဆိုအစီအစဉ်နိုင်ငံဖြစ်နေလို့ပြည်အကျိုးတွေမဆက်နိုင်ဘူးဒီရောဒီကားတွေကနိုင်ငံကလာလို့ကျွန်တော်တို့ကကိုယ်သိကကျင်းမဲ့တဲ့အဖြစ်နဲ့နိုင်ငံတကာကိုသွားနေရတယ်အခုလည်းပဲကျွန်တော်အချက်သိအဲ့ကျောက်ကြီးတော့ကျွန်တော်ခံစားနေရတယ်။အဲ့ဒီဟာကြီးကြည့်လို့တော့အခုဘောခန်းကြီးကြီးဥဆောင်တဲ့အဲ့ဒါတမန်ကြီးဦးဖြစ်တော်ဦးဆောင်တဲ့ဥတော်ကြီးကြီးဦးဆောင်တဲ့ချိုးအခွဲရတည်ပြီးတော့အားလုံးလိုက်ရင်ဝင်းကြီးကရှော့ပလိုက်တယ်။
ဟုတ်ကဲ့
။3500တော့ဟာလာဟိုဆိုးဟိုဘောကြီးခိကြီးပို့ထွက်လာတယ်လို့ကျွန်တော်ဒါပြည့်ပြရတယ
်။ဟုတ်ကဲ့။
ဒါကျွန်တော်တို့အားကြီးလေးကျွန်တော်ပေါက်လိုက်ရတယ်လို့ကျွန်တော်ခံစားရရတယ
်။ဟုတ်
ကဲ့။ဒါပြီးလဲလို့အဖြစ်ကကြီးကြီးတော့ကျွန်တော်ပြောမယ်။မလို့လို့ဒီကျွန်တော်ဟဲဒီဟိုကဒုက္ခတော့ပဲလေ။
ဆိုင်ဒီမှာတော့အတွက်ကြောင့်ရှိတဲ့သူတွေဝင်ကြီးလည်းရှိတယ်အတွက်ကြောင့်မရှိတဲ့ဝင်ကြီးလည်းရှိတယ်ကျွန်တော်တို့ဌာနဆရာတွေမှာဖြစ်နေတဲ့ဟန်နီယိုဘာသဘောတရားမှာလက်ခံတဲ့သူတွေဟုတ်လားဆိုင်ဒီဘာသဘောတရားနဲ့နှစ်ယောက်ဟာတစ်ခုမပြတ်တာဖြစ်တယ်ပုံရရောရ
ဟုတ်ကဲ့ခင်ဗျ
ာဒါဟန်နီယိုဘာသဘောအဲ့ဒီခါမှာမတမမှုတွေဖြစ်လာတယ
်ဟုတ်ကဲ့ဥလပိုင်ချုပ်ပေးပါ
အားကြံကြောင်းလဲဆိုတော့လက်ခံတဲ့သူကပဲကြော်ရမယ်တွဲတဲ့သူကမရောဆိုရင်အမိတ်တူထွက်ထွက်တယ်ဒါထွက်တယ်ဆိုတာဌာနဆရာပြောတော့တော့အစိုးရထုတ်တာမဟုတ်ဘ
ူးဌာန
ဆရာပြောတော့အဲ့ဒီခါမှာမတမမှုတွေတော်ရင်ကြော်တော့တွေ့တယ်အခုကျွန်တော်တို့ကျွန်တော်တို့အခုကျွန်တော်တို့ဘယ်လိုဟိုဖြစ်နေသလဲဒီအစိုးရဌာနကြီးအခုဝန်ကြီးတွေဟာ
ဥလပိုင်ရေဥလပိုင်ကျွန်တော်ကြားဖြတ်ပြီးတော့တစ်ချက်လောက်ပြောပြစီကျွန်တော်လေးလိုက်မဟုတ်အခုချပါမယ်ဥလပိုင်ဥလပိုင်ရဲ့နောက်မှာရေဒီယိုတန်ကကျွန်တော်တို့များနားထဲမှာတော်တော်လေးတခြားသောတာရှင်တွေနဲ့နှောက်ရှက်ဖြစ်မယ်လို့ထင်ပါတယ်ရေဒီယိုတိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်နဲ့ကျွန်တော်တို့ရေဒီယိုဖွင့်ထားတဲ့အချိန်နဲ့တိုက်ဆိုင်တော့နောက်ကရေဒီယိုတန်ကိုပြန်ကြားနေရတော့ကျွန်တော်လည်းကျွန်တော်အတန်ကျွန်တော်တခြားတဲ့နေရာနေပြန်ကြားသလိုဖြစ်နေပါတယ်ဥလပိုင်ဒီမျိုးကနေပြီးတော့ဝင်ရောက်ဆွေးနွေးတဲ့ကိုယ့်ရဲ့အတွေ့အကြုံနဲ့နှိုင်းရှင်ဆွေးနွေးပေးသွားတာအထူးပဲကျေးဇူးတင်ပါတယ်အမေရိကန်ပြည်တော်စုကမောင်တဒနာဆိုတဲ့သောတာရှင်ကတော့ပြည်သူတွေရင်ထဲကမီးတောင်ကြီးပောက်ကွဲသလိုပောက်ကွဲထွက်လာတဲ့မဲတွေနဲ့ရွေးချယ်လိုက်တဲ့အစိုးရဟာအစိုးရအဟောင်းနဲ့အစာပေါင်းများစွာတာမယ်ဆိုတော့အထွေထူးပြောနေကြတော့လုံးဝမထင်ပါဘူးတဲ့လူလူရဲ့မျှော်လင့်ချက်ဘလောက်ကြီးမားလဲဆိုတော့ကိုထင်ရတယ်လို့ကျွန်တော်ယူဆပါတယ်။ဒါကကျွန်တော်တို့နောက်ထပ်ဆွေးနွေးမဲ့သူတူကကိုဖြိုးဝေပါ။ကိုဖြိုးဝေကရောဝင်ကြီးတက်တွေပေါ်ဘယ်လိုသဘောရပါသလဲ
။ဟယ်လိုဟုတ်ကဲ့ပါ။ကျွန်တော်ကအခုဝင်ကြီးတက်တွေကိုပေါ့နော်ကြိုဆိုပါတယ်။ဘာလို့လဲဆိုတော့အခုလိုရှင်ကြီးကျွန်တော်တို့အရသာအစိုးရကနေပြီးတော့ကျွန်တော်တို့ဝန်ကြီးတော်တော်များများခုဆိုလို့ရှိရင်လွတ်တော်တွေကနေပြီးတော့ရွေးကောက်ခံပြီးတော့ခုဆိုဝန်ကြီးတက်ပြီးပေါ့နော်ဌာနဆိုင်ရာတွေကိုကန်ရတော့မှဖြစ်တယ်ကျွန်တော်တခုပဲပြောချင်ပါတယ်ဘာလို့ဆိုအခုဝန်ကြီးတက်တွေကိုကျွန်တော်တို့လည်းကြိုဆိုတယ်ကျွန်တော်တို့ကိုယ်တိုင်ကလည်းပဲဒီ NLD အစိုးရကိုဒီမဲ့ပြီးတော့ထောက်ကြိုဆိုထောက်ခံတာပါတယ်အခုဝန်ကြီးတွေဖြစ်တဲ့အတွက်ဝန်ကြီးတွေကကျွန်တော်တို့အတွက်မလုပ်ပေးနေကြလဲဆိုလို့ရှိရင်ကျွန်တော်တို့လည်းပဲဒါနိုင်ငံဝန်ထမ်းတယောက်ပါဘာဖြစ်ချင်လဲဆိုလို့ရှိရင်ဒီအထက်အရာရှိတွေကိုကျွန်တော်တို့ကဒီခေတ်ကာလအများကိုကြောက်နေရတဲ့ကာလနေပြီးတော့အထက်အရာရှိကိုကျွန်တော်တို့တွေကဖာဖြစ်ခြင်းနဲ့ဆိုရင်ယူသေးခြင်းနဲ့ဒီအနေထားတွေပဲပေါ့နော်လူချင်းနဲ့ဝန်ကြီးတွေကနေပြီးတော့အခုနောက်လာမဲ့အစိုးရမှာဝန်ကြီးဌာနတိုင်းမှာကျွန်တော်တို့ဒီဝန်ကြီးတွေကနေပြီးတော့ဒီအောက်အငယ်သားအရာရှိတွေကိုကျွန်တော်တို့ရဲ့အောက်ခြေဝန်ထမ်းတွေကနေတော့ကြောက်နေတာမဟုတ်ပဲနဲ့ချစ်နေပြီးတော့ယူသေးတဲ့အစိုးရမျိုးကျွန်တော်လူချင်းနဲ့ပဲဝန်ကြီးတွေကနေပြီးတော့အားရလေးတစ်ချက်ပဲကျွန်တော်တို့ဒီဝန်ထမ်းတွေအတွက်ကိုဒီဝင်ကြီးတွေကနေပြီးတော့ဆောင်ရွက်ပေးနေကြပါလေ
ဒါဆိုဆွေးနွေးကြပါလေက
ိုဟုတ်ကဲ့
ဟုတ်ကဲ့ပါကိုဖြိုးဝေးတိတ်ကောင်းပါတယ်ကိုဖြိုးရဲ့ဆွေးနွေးချက်ကိုမကြခင်တာဝန်ယူတော့မဲ့ဝင်ကြီးများကြားပါစေလို့ကျွန်တော်ဆန္ဒပြုပါတယ်ဆရာဦးမောင်တန်
ဟုတ်ကဲ့ပါဟုတ်ကဲ
့ဆရာဦးမောင်တန်ဆိုတော့အခုဒီအစိုးရအဖွဲ့ဝင်ကြီးအစ်စ်တွေထဲမှာပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကပါတယ်တချို့ဝင်ကြီးအစ်စ်တွေတချို့ဝင်ကြီးအစ်စ်တွေဥမာကျွန်တော်တို့တက်နောက်ခိုင်တမိုင်းကြောင်ရှိတဲ့လူတွေပေါ့တချို့ဝင်ကြီးအစ်စ်တွေဆိုရင်ဟိုအရင်တမိုင်းကြောင်ကိုပြန်ကြည့်ရင်တော့ NLD နဲ့တော်ဆန်းစုကြီးကိုသူတို့ကိုယ်တိုင်ကဝေဖန်တိုက်ခိုက်ခဲ့ဘူးတဲ့လူတွေပါသလိုအခုလက်ရှိချိန်ဒီသူတို့မိသားစုတဲမှာဒေါအောင်ဆန်းစုကြည်နဲ့ NLD နဲ့ဒီဒီမိုကရေစီလှုပ်ရှားမှုဒီမိုကရေစီအင်အားစုတွေဘက်ကဝေဖန်တိုက်ခိုက်ပြောဆိုတဲ့မိသားစုဝင်တွေရှိတဲ့လူတွေပါတာကိုလည်းကျွန်တော်ကိုယ်တိုင်ကိုကြတည်တည်ချာချာသိထားပါတယ်။ဘာကြောင့်များအဲ့ဒီလူမျိုးလူတွေဝင်ကြီးဖွဲ့တယ်ပါလာတယ်လို့ဆောက်တမုံတန်းနားလဲတယ်လဲ
။ဒီလိုအချင်းတော့ဒေါအောင်ဆန်းစုကြည်ပြောနေတာအမျိုးသားညင်ကြားစေရေးအစိုးရဘုဖက်ကြီးမယ်မျိုးသားညီညွတ်ရေးကအရေးကြီးတဲ့နိုင်ငံရေးတန်းကြောင်တစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ပြောနေတကယ်လဲရွေးကောက်ပွဲမတိုင်ခင်တည်းကစခဲ့တယ်လို့ကျွန်တော်ဒီလိုပဲယူဆတယ်။ဘာကြောင့်လဲဆိုတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘူလုံးမှုဆောင်အဖွဲ့ဝင်15ယောက်ရှိတဲ့ထက်မှာ9ယောက်ကိုတိုင်းပြည်သားကြီးအနေနဲ့ပြေးဖို့ကျွန်တော်တို့ကြားထားလိုက်တယ်လေ။ပြီးတော့မဝင်တဲ့လူတွေရှိတယ်ဗျာ။ဥပမာအပြင်ဆိုလို့ရှိရင်ဆရာဦးညံထွန်းတို့တော့ကိုအားကြာဥန်သားတို
့ဟုတ်ကဲ
့ဒါနောက်ကိုကြိုင်တော့ဒါမဝင်ကြဘူးပေါ့နော်ဆိုတဲ့အခါကျတော့ဒီဝင်းပုံဝင်းကြီးကိုကြီးလိုက်တဲ့ကူကမြို့သားဒီမိုကရေစီဖွဲ့ချုပ်ကစတဲ့ကူကဆစ်ဆစ်မှန်မှန်မြို့သားရင်သားစီကိုတောင်းမယ်ဆိုတဲ့နန်းကြောင့်ချထားခဲ့ပုံရတယ်လို့ကျွန်တော်တို့ဒီလိုပဲနားလည်တယ်ဒီ
ဟုတ်ကဲ့
အခုဒီလိုအမျိုးတခြားပါတီအလူတွေကိုခေါ်လိုက်တဲ့အထူးသဖြင့်စက္ကန့်ဖွင့်ပြီးပါတီအလူတွေကိုလည်းဝင်းကြီးဖွဲ့နယ်မှာထည့်တဲ့ဆိုပြီးဒီနန်းကြောင့်ပေါ်ကိုပြောထားတဲ့အတိုင်းတက်တာလို့ကျွန်တော်ကတော့ဒီလိုပဲနားလိုက်ပါတယ်
ဟုတ်ကဲ့ဆရာဦးအောင်ခင်အစိုးရအဖွဲ့တစ်ခုတက်လာပြီဆိုရင်ဟန်နီမွန်းကာလဒီအစိုးရအဖွဲ့ကိုအဲလုတ်ပါငါတို့ဘာမှမပြောသေးပါဘူးစောင့်ကြည့်ပါမယ်ဆိုတော့ရက်တရတတ်မှတ်တယ်နိုင်ငံတကာမှာမြန်မာပြည်မှာလည်းဒီဆန်နှုတ်ရှိတယ်ပေါ့လေဆိုတော့ရက်တရကဆရာလုံလောက်တယ်လို့ယူဆလာဒီအစိုးရအဖွဲ့တကူအကဲဖြတ်ဖို
့ဟဲ့သူကဟိုတတ်မှတ်ထားတဲ့အတိုင်းပေါ့ဗျာကျွန်တော်လေ့လာမိတဲ့လောက်ကသူတို့နေ့က COA ခေါ်တယ် COA ခေါ်ပြီးတော့ဒီရက်တရမှာဗာလေးလုတ်ရင်ကောင်းမယ်ပေါ့ဗျာတို့စုကောင်းဆောင်ပြီးခေါ်တယ်ဆိုအဲ့ဒီမှာအစိုးရရဲ့ဒီတချမ်းပဲပုံစံပါနေတာပေါ်နေတာပေါ့ဗျာ
သ
စ်တက်ကဝင်းကြီး၃ယောက်ကမတက်ဘူ
းဆိုတော့တမရတော်ရွေးချယ်ခံတမရတော်မပါဘူးဆို
င်းတဲ့သဘောမျိုးပြနေတယ်သဘောဖြစ်တယ်ဗျာ
ဟုတ်ကဲ့
အဲ့တော့ ဒီအစိုးရတယောက်ကလူရည်ကိုင်ဘယ်လောက်ရှိတယ်ဆိုတာဒီအစိုးရဒီအစိုးရဌာနကြီးကိုဘယ်လောက်ထိအောင်ဟိုဟိုရင်းပေါ်ပြဟိုချုပ်ကိုင်နိုင်တယ်လဲပေါ့ဗျာဘယ်လောက်ထိအောင် control လုပ်နိုင်တယ်လဲကျုပ်ကိုင်နိုင်တယ်ဆိုတဲ့ဘောမှာမူတည်တယ်ဆိုတော့အင်တာအရေးကြီးတဲ့ဌာနသုံးခုကအများကလစ်နေတဲ့အတွက်ကျွန်တော်တို့ကဒါဘယ်အစိုးရတက်တဲ့
ဒီတချမ်းပဲဒီမိုကရေစီဆိုတဲ့ဂွေနဲ့ဟိုတော်တော်ဝင်နေတာဟုတ်ရဲ့အခြေခံဥပဒေရတဲ့လူဝဲလောက်တာတော့ဆိုတော့တော်တော်ကက်ပါတယ်ပြောရတာဟုတ်ကဲ့ကျွန်တော်တို့ကတော့ဒီကိလင်းကတနေစဉ်သွားရတော့ဒီစိန်ခုံမှုတွေလူပြင်းမျိုးတွေပြည့်အများကြီးနောက်ခုကလည်းပြဿနာတွေလည်းအရင်အဆက်ဆက်ကပေါ့လေဟိုအခုအနာကျင်သွားလက်ထက်ပြဿနာတွေပြင်ပြီးခဲ့တဲ့သူကလက်ထက်မှာလည်းအချင်းချင်းလေလို့ပြဿနာ โอเคเสี่ยวอ้วนเคเสี่ยวตุ้มมองตาเนี่ยดิเมกูจนเอามีบ่แม่ยัดดิอ่ะปี้ได้เฉยมาเสี่ยวอ้วนเคเกี่ยวแท้นี่เนี่ยส่วนเสียบ่ตุ้ยหาบ่เหมียวเล่นเลยสู้อะติเสียอ่อมีหมู่ทุกข์กูโหยัดดิอ่ะปี้ได้เฉยมาตรุอสูอ่ะฐานะดิบ่เปียกูเตียวเนี่ยเดียวเนี่ยบลาวดิ
โซอาธานะดิบ่เปียกูเตียวเนี่ยเดียวเนี่ยบลาวดิโหรีบ่หนีไล่ไปลุ้นနိုင်มะเลยสุดะฮาลောက်เปียกูตุ่ยอ่ะไปทีเนี่ยตรุโหรีบ่เปียกูเลเปียพี่แล้วโหลุ้นနိုင်เนี่ยไม่ลุ้นနိုင်เนี่ยสรไอ้เฉยมาอปอลามาบ่รู้เลยสรดีอาเฉกันนี่ไม่ตู่ได้อพวยซีอ้าวเนี่ยอึดเนี่ยป้องเนี่ยกันมาเย็ดเตียเราก็ต้งละบ่เปียต้งละด้วยมาบลาวดิอย่างดีกู
ဟိုနှိမ့်တိုင်းဆောင်ရွက်နိုင်မယ်ပို့ဆိုတော့ဟိုလားအဲ့လောက်ကတော့ပြရလိမ့်မယ်လို့ထင်တာပဲဟုတ်ကဲ့ပါခင်ဗျာကျွန်တော်အချိန်တစ်လောက်ပဲရတဲ့အတွက်ဂျန်နဲ့ပင်နယ်ဆွေးနွေးသူတွေမေခွန်းကြံသွားပါပြီအားလုံးကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲပြန်ဆောင်ကြတော့ပါခင်ဗျာ
ကိုကြောကြောသိန်းဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်သတော်ရှင်နေနေနဲ့ကျွန်တော်တို့ရဲ့ view မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကို www.burmese.viewnews.com
IS အစိုးရအကြံဖက်သမားတွေရဲ့ဘဏ္ဍာရေးဝန်ကြီးလက်ဖြင့်အကြံဖက်အုပ်စုရဲ့ပြည်ပရေးရာတာဝန်ရှိသူလက်ဖြစ်တဲ့အဘာအယ်ရာမန်မူစတာဖာအယ်ကွာဒူလီကိုအမေရိကန်တပ်ဖွဲ့ကတုတ်တင်တပ်ဖြတ်လိုက်နိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာဒါကမနေ့ကပြောပါရယ်။IS တို့ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေကိုစနစ်တကျချိန်မုံနေတယ်လို့မစ္စတာကာဒါကပြောပါရယ်။ဟာဂျီအိုင်မန်လ
Mahu, Lijang Tose, doing Tapianang Hedala, Suragoro, Mr. Kerriga, Piomtokebau. Belgium Nanga Brussels, Miroga, Lisane, Buriat Habura Yongo, Inganega, Takamo, Dread Nota, Tanya Shildu, Badu Surago, Belgium, Soya Shinriga, Titabi Pippi, Eri Lugo Pamaran, Totaware, Fickle Silo, Popia Tare Lugo, Pansime, Totabi, Lo, Belgium, Federation, Yonge, Tigine, Topian Chetuma, Popia Tavare, A Jumpet Wada, Gainswere, Puema, Bawimu, A Jumpet Wada, Gainswemu, Dapchemu, Dapchapo, Juza Murin, Kulo, Pamaran, Totalu, Piaware, Fickle Si, Suduha, Longchoye, Gamragane, Yutare, Lisima, Tigambonque, Taketore, Dun Une, Du, Tuyare, Tadiamia, Bunghe, Du, Home Host, Raguro, Shine Yonga, Topian Chema, Tim Pute Tavau,
ပြီးခဲ့တဲ့သတင်းပတ်အတွင်းကဘရပ်ဆဲလ်မြို့ကပြည်မဲ့ပြည်သူတွေကိုပြည်မြထဏတက်ခိုက်သွားတဲ့လို့ရတဲ့ပတ်သက်လို့ပတ်သက်မှုရှိသူဘသူကိုမဆိုတရားစီရင်နိုင်ရတဲ့အတွက်အမေရိကန်ဖက်ကအပြည့်အဝကူညီပံ့ပိုးပေးသွားဖို့ဘယ်လ်ဂျီယမ်ဝန်ကြီးချုပ်ကိုကန့်လန့်ခဲ့တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရရှင်။သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီ line line meter 190 တို့ကနေအတန်အလွန့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.